တော်ဆက်ကြဝရဏန္ဒမှာရှိကြတယ်ထားကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာရင်ဒီနေ့2003ခုနှစ်ဧပြီလ15ရက်တထုံမြို့နေမင်္ဂရာတောင်ချီမြတ်စိန်ကျောင်းတိုက်ရဲ့ပြင်ဆင်ခြင်းပါလေပင်စမအကျဉ်းရောက်တတိပဋ္ဌာန်ဝိပဿနာတရားစခန်းရဲ့ဓမ္မဒါနတရားအလှူအမတဒါနအမြိုက်နိဗ္ဗာန်အလှူဓမ္မတဲ့မှာအနေဝေးပေမဲ့အဝေးနေမဟုတ်ပါလို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားဒီပေးခုမှဖြစ်ပါတယ်။တရားဒီရှင်အနေနဲ့တရားဒီမပေးလူခင်တရားဒီခံပုဂ္ဂိုလ်များအနေနဲ့တရားဒီမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညီမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်။အလုံးလည်းလည်းဥချီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အထိပ္ပယ်၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတဲ့အနေဝေးပေမဲ့အဝေးနေမဟုတ်ပါပထမနေ့တော့ကဝေးလီကောင်းလီမနေ့ကတော့အဝေးမှမနေပါနဲ့ဒီနေ့တော့အနေဝေးပေမဲ့အဝေးနေမဟုတ်ပါဝေးတွေကတော့နေ့တိုင်းပါလာကြည့်စေနော်မနေ့ဆန်းကျတော့လေဝေးဆိုတဲ့စကားလုံးပါတဲ့တရားပဲဟောဦးမှာပါလောကမှာဘယ်သူမဆိုကိုချစ်ခင်မြတ်လို့တဲ့သူနဲ့ကိုကြည်ညိုလေးစားတဲ့သူနဲ့အနေနီးကျင်ကြတဲ့သူတွေကြီးပါပဲဘယ်သူမှအနေမဝေးကျင်ကြပါဘူးဒါပေမဲ့ကံတရားစတဲ့အကြောင်းတရားအမျိုးမျိုးကြောင့်ကိုချစ်ခင်မြတ်လို့တဲ့သူကိုကြည်ညိုလေးစားတဲ့သူတွေနဲ့အနေဝေးရတဲ့အဖြစ်မျိုးတွေလည်းကြုံရတတ်ပါတယ်ခိတ္တကနာအနေဝေးတာမျိုးလည်းရှိတယ်အကြာကြီးအနေဝေးတာမျိုးလည်းရှိတယ်တသက်တာလုံးဘရောမှပြန်မဆုံနိုင်တဲ့ဝေးခြင်းမျိုးနဲ့သာဝရအနေဝေးတာမျိုးလည်းရှိပါတယ်လူချင်းအနေဝေးပေမဲ့စိတ်ချင်းအနေမဝေးရင်အဝေးနေတယ်လို့မခေါ်နိုင်တော့ဘူးအရာထဲမှာလည်းပြောလို့ပြောထားရှိတာပါပဲလူချင်းဝေးနေပြီမဲ့စိတ်ချင်းနီးနေရင်နီးတာပါပဲလို့မပြောကြဘူးလားအဲ့ဒီစကားကတော့အများအပြားတယောက်နဲ့တယောက်တန်ရောစင်တွေ့တာပြီးတော့သူချစ်ကိုချင်းနဲ့အပြန်အလှန်ချစ်နေကြတဲ့သူတွေပြောကြတဲ့စကားပါပဲကိုကသူ့ကိုချစ်တယ်ကိုကသူ့ကိုအမြဲတမ်းတည်ရနေတယ်ဆိုရင်သူဘလောက်ပဲဝေးဝေးကိုနဲ့အနေနီးနေတာပဲသူကကိုကိုချစ်တယ်ဆိုရင်လည်းကိုကိုတည်ရလိုက်တဲ့အချိန်တိုင်းကိုနဲ့အနေနီးနေတာပဲပေါ့ငယ်ငယ်တော့အကြောက်ရဲ့တချင်းစာသားလေးတစ်ခုတောင်ရှိပါတယ်ဗါတဲ့တော့စိတ်ထဲကတန်တလိုက်ယုံလေးနဲ့ဗါတဲ့တော့ပြီးတော့စိတ်ထဲကတန်တလိုက်ယုံလေးနဲ့ကိုဘဝရဲ့နေရာတိုင်းမှာအတက်ဟုတ်ပါလားကျွန်တော်ဘာဥစဉ်လဲဟလာလူတွေကကိုရုမြဝေးကြလို့တိတ်ပြီးတော့တနာကြတယ်လို့သူတို့ပြောကြတယ်နော်လူတွေကကိုရုမြဝေးနေလို့ဆိုတော့လူတွေကတနာနေကြတယ်တကယ်တမ်းကျတော့မဝေးပါဘူးလေစိတ်ထဲကတန်တလိုက်ယုံလေးနဲ့အမြဲတမ်းပဲနီးနေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့တော့အပြန်အလှန်နီးဖို့ဆိုတာကတော့ကိုကျစ်သူကျစ်အပြန်အလှန်ချင်းမှာပဲရမှာပါကိုကသာချစ်ပြီးတော့သူကမချစ်ရင်တော့ကိုစိတ်ထဲမှာတရိယာလိုက်တိုင်းသူနဲ့အနေနီးပေမဲ့သူ့စိတ်ထဲမှာတော့ကိုနဲ့အနေနီးမှာမဟုတ်ပါဘူးသ ူကသာကိုယ်ကိုချစ်ပြီးတော့ကိုယ်ကသူ့ကိုမချစ်ဘူးဆိုရင်လေသူကကိုယ်ကိုတတိယလိုက်တဲ့အချိန်တိုင်းသူ့မှာကိုယ်နဲ့အနေနီးပြီမဲ့ကိုယ့်အတွက်ကတော့သူနဲ့အနေမနီးပါဘူးအဲ့တော့သူတတိယတာတတိမရတာသူ့အနေနီးတာမနီးတာကအရင်မကြည့်ပါဘူးကိုယ်ကချစ်တယ်ဆိုလို့ရှိရင်တော့ကိုယ်စိတ်ထဲမှာအနေနီးနေရင်ပြီးတာပဲမဟုတ်လားကိုယ်ချစ်ဖို့အကြီးကလားသူချစ်ဖို့အကြီးကလားဖြေလဲဖြေကြအောင်မေးတာလည်းမဖြေဘူးနော်အဲ့တော့တရားနဲ့တရားတဏှာယာကကာမလို့ခေါ်တဲ့တန်ရောကာမယာကနန္ဒီယာကဆိုတဲ့အရက်ထက်ကတော့တန်ရောဇင်းလို့သကလုံးခလာလို့ပြောတာပေါ့လေအဲ့တော့တရားကိုတရားမခွင့်နဲ့မခေါ်ရချစ်ကြတဲ့အချင်းမျိုးအမြဲတမ်းဆုံတွေ့ခြင်းနဲ့အချင်းမျိုးနဲ့ချစ်ကြတဲ့အချစ်တွေမှလည်းပဲလူချင်းဘလောက်ဝေဝေစိတ်ချင်းနီးနေမယ်တတိယနေမယ်တန်တာနေမယ်မေတ္တာတည်းရောက်နေမယ်ဆိုရင်အနေဝေးပြီမယ်အဝေးနေမဟုတ်ဘူးလို့ပြောလို့ရတာပါပဲအဲ့တော့အဲ့ဒီတန်ရောဇင်းပိုင်းကိုခဏထားပြီးတော့သူတော်ကောင်းနေပေအနေနဲ့ကြည့်မယ်ဆိုရင်ကိုချစ်ခင်မြတ်နိုးတဲ့သူကိုကြည်ညိုလေးစားတဲ့သူနဲ့စိတ်နေစိတ်ထားချင်းတူမယ်ဓာတ်ခံသဘာဝချင်းတူမယ်ဇယိုက်လက္ခဏာချင်းတူမယ်ကျင့်ကြံနေထိုင်ပုံချင်းတူမယ်ဆိုရင်အနေဝေးပေမဲ့အဝေးနေမဟုတ်တော့ပါဘူးဒီနေ့တရားနာတဲ့တဲ့ယောဂီများကိုပြောချင်တာကတော့ဖျားနဲ့အနေဝေးပေမဲ့အဝေးနေမဟုတ်ပါဆိုတာကိုပြောချင်တာပါအဖြောင့်ပြောမယ်ဆိုရင်တော့ဖျားနဲ့နီးတဲ့သူနဲ့ဖျားနဲ့ဝေးတဲ့သူပေါ့တရားနာတဲ့တဲ့ကဖျားနဲ့နီးတဲ့လူဖြစ်ချင်လားဘုရားနဲ့ဝေးတဲ့လူဖြစ်ချင်လားနီးတဲ့လူဖြစ်ချင်ရှေ့တိုးထိုင်ကြဟုတ်လားဒီမှာဒေါနဘာဦးဇင်းကတော့ဘုရားနဲ့နီးနေတာပေါ့တက်တော်ထင်ရှားမြတ်စွာဘုရားနဲ့ကတော့အာလုံးအနေဝေးနေကြတဲ့သူတွေကြီးပါပဲမြတ်စွာဘုရားတက်တော်ထင်ရှားမရှိတော့တဲ့အတွက်မြတ်စွာဘုရားရှိရဲ့ယုံနံခန္ဓာနဲ့တော့တတဝအာလုံးအနေဝေးနေတာပါပဲဘယ်တော့မှမြတ်စွာဘုရားကခန္ဓာကိုယ်တိုက်ရိုက်တက်တော်ထင်ရှားနေနဲ့ဖူးတွေ့ရမှာမဟုတ်တော့ဘူးမြတ်စွာဘုရားနဲ့အနေဝေးသလားမဝေးဘူးလားဝေးတယ်လူချင်းအနေဝေးနေတယ်ခန္ဓာချင်းအနေဝေးနေတယ်ဒါပေမဲ့လူချင်းအနေဝေးပေမဲ့သဘောဓမ္မသဘောတရားအရာအဝေးနေမဟုတ်အောင်ကြိုးစားရမှာမြတ်စွာဘုရားကငါဘုရားနဲ့အနေဝေးပေမဲ့အဝေးနေမဟုတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားပါလို့တိုက်တွန်းထားပါတယ်ဘလို့ပုဂ္ဂိုလ်မျိုးဟာအနေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဖြစ်သလဲဘလို့ပုဂ္ဂိုလ်မျိုးကတော့အနေနီးပေမဲ့အနီးနေပုဂ္ဂိုလ်မဖြစ်သလဲဆိုတာကဂါထာလေးတစ်ခုနဲ့ဟောကြားထားပါတယ်ဒူရီတန်တော်ပကာတင်တိဟိမဝန္တောဝပပတောအတန်တိထနာဒိတန်တိရတ္တိခိတာယထာတရာအဓိပ္ပာယ်ကတော့သူတော်ကောင်းပုဂ္ဂိုလ်ဟာပါဠိတိုင်းပြောမယ်ဆိုရင်တော့တန်တပုဂ္ဂိုလ်ပေါ့တန်တလို့ခေါ်တဲ့သူတော်ကောင်းပုဂ္ဂိုလ်ဟာငါဘုရားရဲ့အဝေးမှာနေနေပေမဲ့ဟိမောနာတောင်ကြီးကိုဘယ်နေရာကပဲကြည်ကြည်ကိုယ်အနီးမှာရှိတယ်လို့ထင်ရတယ်လို့ငါဖျားရဲ့ဉာဏ်တော်ထဲမှာထင်နေတဲ့အတွက်အဲ့ဒီပုဂ္ဂိုလ်ဟာငါဖျားရဲ့အနီးမှာနေနေတဲ့ပုဂ္ဂိုလ်ပါပဲအတန္တပုဂ္ဂိုလ်သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့ငါဖျားရဲ့ခြေသလုံးပေငါဖျားရဲ့ခြေဘဝဘေးနားမှာကပ်ပြီးတော့ထိုင်နေပေမဲ့ညမောင်မောင်မှပြစ်လွတ်လိုက်တဲ့မြားကိုဘလောက်မျက်စိအားကောင်းတဲ့သူပဲဖြစ်ဖြစ်မြင်တွေ့လို့မရတယ်လို့ငါဖျားရဲ့စိတ်ထဲငါဖျားရဲ့ဉာဏ်တော်ထဲမှာလုံးဝမပေါ်လာတဲ့အတွက်ငါဖျားနဲ့ဝေးနေတဲ့သူပါပဲတဲ့။ကျမ်းနာမိသားများသဘောပေါက်တယ်ပေါ့လား။ပြန်ပြီးတော့ပြောပါမယ်။သူတော်ကောင်းလို့ပြောရတဲ့တန်တာပုဂ္ဂိုလ်လို့ပြောချင်ပါတယ်။ဘာပုဂ္ဂိုလ်တွေလဲ။တန်တာပုဂ္ဂိုလ်ဟာမျက်စောဖျက်ရှင်နဲ့ဘလောက်ပဲဝေးဝေးခိမွန်နာတောင်ကြီးကိုဘယ်နေရာကကြည်ကြည်အနီးကပ်မှာရှိနေတယ်လို့ထင်ရတယ်လို့သက်စွာဖြတ်ရှင်ရဲ့ဉာဏ်တော်ထဲမှာလည်းထင်နေတဲ့အတွက်အနီးနေပုဂ္ဂိုလ်ပါပဲအတန္တပုဂ္ဂိုလ်ဆိုရင်တော့သက်စွာဖြတ်ရဲ့ခြေတော်ဘိနာကတ်ထိုင်းနေပြီမဲ့ညမောင်မောင်မှညမောင်မောင်တကောင်ရံမှာပြုတ်လွတ်လိုက်တဲ့မြားကိုဘလောက်မျက်စိအားကောင်းတဲ့သူပဲဖြစ်ဖြစ်မြင်တွေ့လို့မရတယ်လို့သက်စွာဖြတ်ရှင်စိတ်ထဲဉာဏ်ထဲမှာမမြင်တွေ့တော့တဲ့အတွက်သက်စွာဖြတ်ရဲ့အဝိနည်းပုဂ္ဂိုလ်ပါပဲပြောမယ်ဆိုရင်တော့တန်တာပုဂ္ဂိုလ်ဆိုရင်အနေဝေးပေမဲ့အဝေးနေမဟုတ်ပါဘူးအတန်တာပုဂ္ဂိုလ်ဆိုရင်တော့အနေနီးပေမဲ့အနီးနေပုဂ္ဂိုလ်မဟုတ်ပါဘူးဘယ်လိုပုဂ္ဂိုလ်မျိုးကိုတန်တာပုဂ္ဂိုလ်ခေါ်တယ်လဲမြန်မာလူတိုင်းရဲ့ပြန်လဲဆိုတော့သူတော်ကောင်းလို့ပဲပြန်ရမှာပေါ့ပညာရှိသူတော်ကောင်းလို့လည်းပြန်ကြတာပါပဲသူနေရာနဲ့ဒီပေါ်တခြားနေရာဒီမှာပညာရှိနဲ့သူတော်ကောင်းနဲ့ခွဲထားပြီးမြေဒီနေရာမှာတော့သူတော်ကောင်းလို့ပြောလိုက်ရင်လုံလောက်ပါတယ်သူတော်ကောင်းလို့ပြောလို့ရှိရင်လည်းပညာရှိကလည်းပါပြီးသားပါသူတော်ကောင်းဆိုတဲ့စကားလုံးကသူတော်ရဲ့သူကောင်းရဲ့နှစ်ခုပေါင်းထားတာသူတော်မှကိုကောင်းမယ်ဆိုတာသူတော်ကောင်းမဟုတ်ဘူးသူတော်တော်မှတော်ကိုကောင်းမှသူတော်ကောင်းဆိုတာကလည်းစကားလုံးရဲ့အသွာလာကိုကြည့်ပြီးတော့ပြောလို့ရပါတယ်ဒါထူးမှထူးတရားမှပြောခဲ့ပြီးသားပါသူတော်ရဲ့သူကောင်းရဲ့နှစ်ခုပေါင်းပြီးတော့သူတစ်လုံးကိုဖြုတ် ရှိတဲ့ဦးနဲ့မှာပဲပေါင်းလိုက်ပြီးတော့သူတော်ကောင်းသူတော်ဆိုတာတော်သူပေါ့သူကောင်းဆိုတာကောင်းသူသူတော်တော်သူဆိုတာကပညာရှိတဲ့ပုဂ္ဂိုလ်ပေါ့ပညာရှိတာပေါ့သူကောင်းကောင်းသူဆိုတာကစိတ်ကောင်းလုံးကောင်းရှိတာဓာတ်ခံကောင်းတာအကျဉ်းကောင်းတာအဲ့တော့သူတော်ကောင်းဆိုလို့ရှိရင်အပြီးအလိမ်မှဉာဏ်ပညာလည်းရှိတယ်စိတ်နေစိတ်ထားလည်းကောင်းတယ်မေတ္တာကရုဏာစေတနာသာတရားတွေလည်းပြည့်စုံတယ်ဆိုတဲ့အဓိပ္ပာယ်ပါပြီးသားပါအဲ့ဒီတန်တဲ့ပုဂ္ဂိုလ်ကိုတရားသဘောတရားအရာပြောမယ်ဆိုရင်တော့လေငြိအေသူလို့လည်းအဓိပ္ပာယ်ရတန်တဲ့ဆိုတာဗါရဲလေငြိအေသူငြိအေတဲ့ဒီကိုတန်တဲ့လို့ခေါ်တာပဲကိုမူရလည်းငြိအေတဲ့နှုတ်မူရလည်းငြိအေတဲ့စိတ်မူရလည်းငြိအေတဲ့ကိုယ်မူရမလဲကိရိတာအငွေတတိအကုသို့အရေးရောင်နေမရှိငြင်းအေးနေတယ်။နှုတ်အမူရမလဲကိရိတာအငွေအတတိအကုသို့အရေးရောင်နေမရှိငြင်းအေးနေတယ်။စိတ်အမူရမလဲကိရိတာအငွေတတိမရှိအကုသို့အရေးရောင်နေမရှိငြင်းအေးနေတယ်။ကိုယ်နှုတ်စိတ်မှာကိရိတာအငွေအတတိအကုသို့အရေးရောင်နေလုံးဝမရှိဘဲနဲ့ငြင်းတက်နေတဲ့ပုဂ္ဂိုလ်ငြင်းအေးနေတဲ့ပုဂ္ဂိုလ်ကိုတန်တပုဂ္ဂိုလ်လို့ခေါ်ပါတယ်။အစဉ်အမြဲဆုံးတဏ္ဍပုဂ္ဂိုလ်ဆိုတာကတော့ဖယားယဟန္တာပုဂ္ဂိုလ်တွေပေါ့ယဟန္တာရှင်မြတ်တွေပေါ့ကိလေသာတွေကိုမြင့်ပြတ်ပယ်တတ်ပြီးမှပဲကိုယ်နှုတ်စိတ်ကငြိမ့်အေးတာပါငြိမ့်အေးတယ်လို့ယူလို့လည်းရတယ်ငြိမ့်တတ်တယ်လို့ယူလို့လည်းရတယ်တဏ္ဍဆိုတဲ့စကားလုံးကငြိမ့်တယ်လို့လည်းအဓိပ္ပာယ်ထွက်တယ်ငြိမ့်တယ်လို့လည်းအဓိပ္ပာယ်ထွက်တယ်ကိလေသာရှိနေသမျှမငြိမ့်ပါဘူးမငြိမ့်ပါဘူးကိလေသာကင်းနေမှငြိမ့်ပါတယ်ငြိမ့်ပါတယ်ဒါကတော့အထွတ်ထိပ်အနေနဲ့ပြောလိုက်တာပါပဲတဲ့ကိုယ့်ရဲ့တရားနဲ့အဓိပ္ပာယ်နဲ့ကြည့်မယ်ဆိုလို့ရှိရင်လေကိုယ်နှုတ်စိတ်မှာကိရိတာအငွေတတိမရှိအကုသိုလ်အရေးရောက်နေမရှိဘဲနဲ့ညီသက်အိချမ်းနေတဲ့ပုဂ္ဂိုလ်ညီအေးနေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ကလည်းအနေဝေးပေမဲ့အဝေးနေမဟုတ်တဲ့ပုဂ္ဂိုလ်လို့ပြောနိုင်တာပါပဲဒီကံတလေးကိုဖွင့်ပြတဲ့အထခါမှာတော့တန်တာပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတာအင်္ဂါ၃ချက်ပြထားပါတယ်ခေါင်းစဉ်သဘောလောက်လည်းပြထားတာပေါ့ပုဗ္ဗဘုပုဗ္ဗဘုဒ္ဓီသူကတာတိကာရပုဂ္ဂိုလ်ဥဒ္ဒနာကုသလမူလပုဂ္ဂိုလ်ဘာဝိတ္တဘာဝနာပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်၃မျိုးအဲ့လောက်ပဲပြထားတယ်ဘာရင်ညာရဲ့ချက်ပြီးတော့မရှင်းတော့ဘူးပေါ့နည်းနည်းလေးအာယုပြည့်ကြရမယ်ပုဗ္ဗဘုဒ္ဓီသူကတာတိကာရပုဂ္ဂိုလ်ဆိုတာပုဗ္ဗဘုဒ္ဓီသူရှင်းပြရှင်းလေးရဲ့လက်ထက်မှာကတာတိကာရအဓိကာရကုသိုလ်ကောင်းမှုတွေပြုဘူးတဲ့ပုဂ္ဂိုလ်ရှင်းပြရှင်းလေးရဲ့လက်ထက်မှာအဓိကာရကုသိုလ်ကောင်းမှုတွေပြုခဲ့ဘူးတဲ့ပုဂ္ဂိုလ်တဲ့ကုသိုလ်ကောင်းမှုကဘာကုသိုလ်ကောင်းမှုလဲတော့အဓိကာရပြန်ပြောကြည့်ပါဦးအဓိကာရကတာဓိကာရကတာဓိကာရဆိုတဲ့စလုံးကပါဠိနဲ့ရင်းနှီးတဲ့ပုဂ္ဂိုလ်ဘာသာရေးစာပေနဲ့နဲ့ဆက်ဆက်ရင်းနှီးတဲ့ပုဂ္ဂိုလ်ဆိုတော့သိပါတယ်ကတ္တရဲ့အဓိကာရရဲ့အဓိကာရကုသိုလ်ဆိုတာအဓိကာရဆိုတဲ့စကားလုံးလေးကနေတစ်ဖြည်းဖြည်းချင်းပြောလာတော့အဓိကရာကုသိုလ်အဓိကာရကလည်းအဓိကရာဖြစ်သွားတာအဓိကရာဆိုတော့ဘောပေါက်ပြီမလားအဓိကာရဆိုတော့ကိုယ်နဲ့ဝင်းနေတယ်လို့ပဲအဓိကရာအဓိကရာကမှနားမလဲသေးဘူးဆိုတော့ထပ်ပြီးတော့စကလုံးဆင်းပြောင်းလာတာကအထင်ကရာအထင်ကရာကုသိုလ်ကောင်းမှုတွေပြုခဲ့ဖို့တဲ့ပုဂ္ဂိုလ်တဲ့အဲ့တော့ရှင်းပြရှင်းနေလက်ထက်မှာအထင်ကရာကုသိုလ်ကောင်းမှုတွေပြုခဲ့ဖို့တဲ့ပုဂ္ဂိုလ်ဆိုတာတိမ့်တိမ့်ပေါင်းများစွာအကုန်ကြခံပြီးတော့အကြီးအကျယ်ပြုခဲ့တန်းခဲ့ဖို့တဲ့ကုသိုလ်ကိုပြောတာမဟုတ်ဘူးအဓိကာရကုသိုလ်ကာရဆိုတာပြုတာပါပဲအတိဆိုတာလွန်လွန်ကဲကဲအဲ့လိုတရားတော်လေးနားလဲတော့ပူကောင်းတယ်လွန်လွန်ကဲကဲပြုခဲ့တဲ့ကုသိုလ်ဘလို့လွန်လွန်ကဲကဲပြုရလဲဆိုတော့တာမန်ကုသိုလ်ချက်လွန်ခဲ့တဲ့ကုသိုလ်တတဝါများတာမန်ပြုရတဲ့ကုသိုလ်ကတော့ပိဿုမမကြီးဝါချမ်းသာဖို့ပိဿုမလွန်ငန်းကိစ္စတွေအစဉ်ပြေဖို့ဓမ္မမဟုတ်လေနောင်ဘဝဒီမှာချမ်းသာဖို့နောင်ဘဝဒီမှာပြည့်စုံဖို့နောင်ဘဝဒီမှာမတောင့်မတမကြောက်မကြမ်းနဲ့နေနိုင်ဖို့တဏှာဘဝကြီးမှာအထက်တန်းကြကြညနေပန်းခါလာနေနိုင်ဖို့ဆိုတဲ့အဲ့ဒီလိုပစ္စုပန်လောကီကောင်းကျိုးတဏှာလောကီကောင်းကျိုးအတွက်ပဲရည်ရွယ်ပြီးတော့ကုသိုလ်ကောင်းကောင်းပြုကြတယ်။အဲ့ဒီလိုပစ္စုပန်ကြီးဝါရေးတဏှာချမ်းသာရေးအတွက်ဥတည်ပြီးတော့ပြုတဲ့ကုသိုလ်ဟာတာမန်ကုသိုလ်ပါ။အဓိကရကုသိုလ်မဟုတ်ပါဘူး။အထင်ကရကုသိုလ်မဟုတ်ပါဘူး။တနည်းပြောမယ်ဆိုရင်တော့ပါရမီကုသိုလ်မဟုတ်ပါဘူး။တဏှာဝိသေယကလွန်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုတဲ့ကုသိုလ်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုတဲ့ကုသိုလ်မျိုးကိုမှအဓိကရာကုသိုလ်အထင်ကရာကုသိုလ်ပါရမီကုသိုလ်လို့ခေါ်ပါတယ်။ဘာလို့ပဲလို့နိဗ္ဗာန်ကိုဥတည်ပြီးလှုပ်လို့ရှိရင်ဘာလို့ဆိုမှဒီနေ့မှာကုသိုလ်အလုပ်အပြည့်ကင်းတဲ့အလုပ်ကိုဆိုလိုပါတယ်။ဘုရားတရားတန်ခါယန္တာတော်နဲ့ပတ်သက်တဲ့ကုသိုလ်အလုပ်ကိုလုံးဝပါရမီမဟုတ်ဘူး။အနာဝိဇ္ဇဓမ္မအနာဝိဇ္ဇကမ္မအပြည့်မရှိတဲ့အလုပ်မိမိတို့လည်းအပြည့်မရှိလောကဒုစရတွေတို့လည်းမိမိတောင်းဝန်းကျင်တွေတို့လည်းအပြစ်မရှိတဲ့အလုပ်မျိုးကိုစိတ်ကောင်းနှလုံးကောင်းနဲ့လုပ်လို့ရှိရင်အဲ့ဒီလုပ်ဟာပါရမီအလုပ်ပါပဲမ မနေ့ကကိုရင်လေးတစ်ပိုက်ဆောက်တာကတော့ချွေးထွက်အောင်ကြိုးစားခြင်းကိုပါရမီလို့ပြောတာပေါ့ဒါလေချွေးထွက်အောင်ဆိုတာကတကယ်ဟုတ်တကယ်ချွေးထွက်တာကိုဆိုလိုတာတော့မဟုတ်ပါဘူးကိုယ်ပင်မစိတ်ပင်မခံပြီးတော့ကြိုးစားအားထုတ်တာကိုပါရမီလို့သူကယူဆတာတရားထုတ်တဲ့ခါမှလည်းကိုယ်ပင်မစိတ်ပင်မခံပြရတဲ့နော်ဘယ်တော့မှတရားမရပါဘူးနော်ကိုယ်ပင်မခံစိတ်ပင်မခံမှာပါရမီဖြစ်တယ်လို့ယူဆရင်လေမှားမှာပဲပါရမီဆိုတဲ့စကားလုံးကဟိုတနည်းကလည်းပြောလိုက်ပြရပါတယ်တော့ပါရမီဆိုတာရင်းမြတ်သူတွေရဲ့အလုံးရင်းမြတ်သူဖြစ်ချောင်းအလုံးဒီအလုံးကလုံးမှလူပြားဟာအဲ့ဒီအလုံးကိုလုပ်တဲ့လူဟာရင်းမြတ်တဲ့သူဖြစ်လာနိုင်တာမို့လို့ရင်းမြတ်တဲ့သူဖြစ်ချောင်းအလုံးဒါကစာသံပြန်ဆန်းနေတာပေါ့ရင်းမြတ်တဲ့သူဖြစ်စေနိုင်တဲ့အလုံးဖြောင်းပြလိုက်တော့ရင်းမြတ်တဲ့အလုံးပါပဲရင်းမြတ်တဲ့အလုံးကိုလုံနေရင်ဘေကုပင်မစိတ်ပင်မခံနေဖြစ်စေမခံနေဖြစ်စေပါရမီဖြစ်နေတာပါပဲပါရမီကုသိုလ်ဆိုရင်ဘာကိုပဲဥတည်ရမှာလဲနိဗ္ဗာန်ကိုပဲဥတည်ရမှာနိဗ္ဗာန်ဆိုတာဘာယဉ်ညာရင်မသိလည်းပဲကိုယ်လက်ရှိကြုံတွေ့နေရတဲ့ဆင်းရဲဒုက္ခမျိုးတွေလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လို့ရင်နိဗ္ဗာန်ကိုဥတည်တဲ့သဘောဖြစ်သွားတာပါပဲနိဗ္ဗာန်ဆိုတာကိုယ်ကိုယ်တိုင်မှမျက်မှောက်မပြုရသေးဘဲနဲ့တော့ဘယ်လိုပဲစဉ်းစားအတိတ်ပဲမပေါက်နိုင်ပါဘူးကိုယ်ကြုံတွေ့နေရတဲ့ဒုက္ခတွေနဲ့ကိုယ်ချင်းစားပြီးတော့မှန်းဆပြီးအာရုံပြုရမှာပဲအခုနေရာဒီဆိုတော့ယာကျူးတွေကမပူပြင်းဘူးလားအော်ဒီမှာဒုက္ခနာကြီးရုပ်နဲ့ခန္ဓာကြီးရှိနေလို့ပူပြင်းတဲ့ဒုက္ခကိုခံစားရတယ်။နိဗ္ဗာန်မှာဒီလိုပူပြင်းတဲ့ဒုက္ခမရှိဘူး။ဒီလိုပူပြင်းတဲ့ဒုက္ခမျိုးမရှိတဲ့နေရာဟာနိဗ္ဗာန်လေလို့ဒီလိုလေးနှလုံးသွင်းလိုက်လို့ရှိရင်နိဗ္ဗာန်လိုချင်စိတ်မပေါ်နိုင်ဘူးလား။ပေါ်နိုင်တယ်နိဗ္ဗာန်ရဲ့တဘောလေးကြံမြင့်တော့ခံခံမိနိုင်တာပေါ့။ချိန်ဆမိနိုင်တာပေါ့။အဲ့တော့ကိုယ်မှာဘာဒုက္ခပဲကြုံလာကြုံလာငါကြုံနေရတဲ့ဒုက္ခမျိုးနိဗ္ဗာန်မှာမရှိဘူး။ငါကြုံတွေ့နေရတဲ့ဒုက္ခမျိုးမရှိတဲ့နေရာဟာနိဗ္ဗာန်ပဲလို့နှလုံးသွင်းလိုက်လို့ရှိရင်တဖြည်းဖြည်းနဲ့နိဗ္ဗာန်ကိုခံစားတတ်တဲ့စိတ်ဓာတ်လေးတွောလာမှာပါပဲအရှင်သီဝိလိအရှင်သီဝိလိလောင်းလျာကို9နှစ်နဲ့9ရက်ကိုဝင်ဆောင်ထားရတဲ့ဒုဗ္ဗဝါဒမင်းသမီးလည်းပဲဒီတိုင်းပဲနှလုံးသွင်းခဲ့တာပဲငါခုကိုဝင်ဆောင်ရတဲ့ဒုက္ခဝမ်းနဲ့မှကလေးက9နှစ်နဲ့9ရက်နေရနေလို့အကြီးကြီးနာကျင်တဲ့ဒုက္ခဝေဒနာမျိုးနိဗ္ဗာန်မှာမရှိဘူးသူသူခံဝတ္တနိဗ္ဗာန်နံငါကြုံတွေ့နေရတဲ့ဆင်းရဲဒုက္ခမျိုးမရှိတဲ့နိဗ္ဗာန်ချမ်းသာပြီစွာချမ်းသာပြီစွာလို့အဲ့ဒီလိုပဲမှန်းဆပြီးအာရုံပြုခဲ့တာပါပဲအဲ့တော့ဘာကုသိုလ်ပဲပြုပြီးပေါ့လေနိဗ္ဗာန်ဆိုတာညီအီးတဲ့သဘောတမျိုးလို့အကြမ်းင်းလေးမှတ်ထားပေါ့ရုပ်ဒုက္ခတွေနာမ်ဒုက္ခတွေဘာမှမရှိရုပ်နာမ်ဆိုတာမရှိမှတော့ရုပ်နာမ်နဲ့ပတ်သက်တဲ့ဒုက္ခတွေလည်းမရှိတော့ဘူးပေါ့ဒုက္ခပဏ္ဏမရှိတဲ့နိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေအဲ့တော့နိဗ္ဗာန်ကိုဥတည်ပြီးတော့တဏှိပြတော့တဏှယဝိသင်းမှလွတ်မြောက်ရေးကိုဥတည်ပြီးတော့ပြုရင်လေအထင်ကရကုသိုလ်ဖြစ်ပါတယ်ပါရမီကုသိုလ်ဖြစ်ပါတယ်ဓမ္မမဟုတ်ကိုယ်ကောင်းစားရေးတည်းမဟုတ်ပဲနဲ့သူတစ်ပါးကောင်းစားရေးအတွက်ရည်ရွယ်ပြီးတော့ပြုရင်လေပါရမီကုသိုလ်အထင်ကရကုသိုလ်ဖြစ်ပါတယ်ကိုကြည်ပါဘူးကိုချမ်းသာဘူးမဟုတ်ဘူးဆိုတော့ခွေးပိတ်လေးတကောင်ကိုအစအစလေးတနက်စာအဝကျူးလိုက်တယ်အော်သူစားနေတဲ့အချိန်ကျွေးလိုက်တဲ့ကြောင့်ငါစားတဲ့အချိန်မှလည်းကျွေးမဲ့ပြီးပေါ်မှာပဲဆိုရင်ပေါ်ပါစီဆိုလို့ရှိရင်ပေါ်ပါမှာပဲဆိုတာကတော့ကံကံရဲ့ကျိုးကိုယုံကြည်တဲ့စိတ်ပါပေါ်ခြင်းနဲ့ဆိုရင်တော့တဏှာဖြစ်သွားပြီကိုစားတဲ့အချိန်ကျွေးမဲ့ပြီးပေါ်ပါစီဆိုတဲ့ရည်ရွယ်ချက်နဲ့ခွေးပင်ကလေးကိုစားဝအောင်ကျွေးတယ်ဆိုရင်တော့အဲ့ဒီကုသိုလ်ကပါရမီကုသိုလ်မဖြစ်တော့ဘူးအထင်ကြီးကုသိုလ်မဖြစ်တော့ဘူးအော်ခွေးပင်လေးတနာပါတယ်သူခင်ဗျာစားလောင်းနေရှာတယ်ခုနေများအစားအစာတခုဝအောင်စားလိုက်ရင်စိတ်ချမ်းသာတော့မှာပဲအဲ့ဒါကိုမှပါလာတဲ့ထမင်းတုပ်ကလေးပဲဖြစ်ဖြစ်နေဆိုင်ရမှာဝယ်တဲ့ထမင်းတုပ်ကလေးပဲဖြစ်ဖြစ်အစားအစာတခုခုကျွေးလိုက်ပြီးတော့ဒီခွေးလေးကျမ်းပါပါစေချမ်းသာပါစေဒီအစားအစာလေးစားပြီးတော့မြတ်တာပါစေဆာလမုတ်တိချင်းစင်ရဲ့ပြေပြောက်ပါစေသူတစ်ပါးကောင်းစားစေခြင်းနဲ့မေတ္တာစိတ်တန်တန်လေးနဲ့ပြုမယ်ဆိုရင်လည်းအဲ့ဒီကုသိုလ်အထင်ကြီးကုသိုလ်ပါပဲပါရမီကုသိုလ်ပါပဲဒါကဒုတိယအဆင့်လေးနဲ့ပြောတာပါအဓိကကတော့တဏှာဝိသင်းရဲ့မှလွတ်မြောက်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဥတည်တဲ့ကုသိုလ်ဟာအထင်ကရကုသိုလ်ပါရမီကုသိုလ်ပုပ္ပဗုဒ္ဓေတုကတာတိကာရရှေဖျားရှင်ရဲ့လက်ထက်မှာအဲဒီလိုနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ပြုခဲ့ဘူးတဲ့ဆိုရင်တန်တာပုဂ္ဂိုလ်ဖြစ်သွားပြီအနေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဟုတ်တော့ဘူးအဲဒီလိုရှေဖျားရှင်ရဲ့လက်ထက်မှာနိဗ္ဗာန်ကိုဥတည်ပြီးတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ဆိုရင်မြတ်စွာဘုရားရှင်ရဲ့ဉာဏ်ထဲမှာပေါ်လာတာပဲဒီနေ့ဘလူချီချိုးရပါမလဲလှမ်းကြည့်လိုက်လို့ရှိရင်အဲ့ဒီလိုရှင်ဖျားရှင်ရဲ့လက်ထက်မှာနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ပြုခဲ့တဲ့ပုဂ္ဂိုလ်ပေါ်လာတာချိန်လေးတန်မှပေါ်တာပေါ့လေကုသိုလ်ပြုတိုင်းတော့လည်းမပေါ်ဘူးပေါ့ဉာဏ်နဲ့ကြီးကျက်တဲ့အချိန်ပါရမီတွေပြည့်ဝတဲ့အချိန်အချိန်တရားဥပဒေများရဖို့အချိန်တန်နေပြီဆိုရင်တော့မြတ်စွာဘုရားဉာဏ်ထဲမှာပေါ်လာတာပဲမြတ်စွာဘုရားရှင်ဉာဏ်တော်တည်းတော့ဆက်လောင်းလောင်းမှာတန်ပေါ်လာတော့တာပဲနော်ဟဲ့လားဘာလက်စစ်ပစ္စည်းဘာခလုတ်မှတတ်ဆိုင်မလို့မြတ်စွာဘုရားရဲ့စတဲ့လိုက်ကမကောင်းဘူးလား ကောင်းတယ်မနေ့တခါညနေတခါတည်းကြည်တာပဲစတဲ့လိုက်လိုက်တခါတည်းဖြန့်ဖြန့်ပြီးတော့ဘသူချွတ်ရပါမလဲဘသူမှများကုသိုလ်အထင်ကြီးကုသိုလ်တွေပါတယ်လေအဲ့တော့ဒီဘဝအနေနဲ့ကြည်မယ်ဆိုတော့ရှင်ဘုရားရှင်ရဲ့လက်ထက်မှာအထင်ကြီးကုသိုလ်တွေပြုခဲ့သလားမပြုခဲ့ဘူးလားကိုယ်လည်းမသိတော့ဘူးအဘိညာဉ်နဲ့မရတော့ဘာမှမသိတော့ဘူးအဲ့တော့အရေးကြီးတာကဒီဘဝမှာအရင်နေ့တွေအရင်နေ့တွေတုန်းကပုပ္ပဆိုတာရှင်ဆိုတာကအရင်ဘဝတွေလည်းရှင်ပဲပေါ့ဒီဘဝရဲ့အတိတ်ကနေကုန်လွန်သွားခဲ့တဲ့နေ့ဆွဲတွေကုန်လွန်ခဲ့သွားကုန်လွန်သွားခဲ့တဲ့ရက်တွေလတွေနှစ်တွေအသက်အပိုင်းခြားတွေအဲ့ဒါတွေကလည်းရှည်ပဲပေါ့အဲ့တော့အခုလောလောဆယ်နေတဲ့အာယုကြီးလာမယ်ဆိုရင်ရှည်တုံးကဒီဘဝရဲ့ရှည်တုံးကဒီနေ့ရဲ့ရှည်တုံးကအခုလောလောဆယ်နာယီမိနစ်စက္ကန့်လေးရဲ့ရှည်တုံးကနိဗ္ဗာန်ကိုဥတည်ပြီးတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုရှိနေတယ်ဆိုရင်ရှည်ဖျားရှင်နေတဲ့မှာရှိတာမရှိတာဒါဒီဘဝမှာတော့အထင်ကြီးကုသိုလ်ရှိမသွားဘူးလားရှိသွားတယ်ယောဂီတို့မှာနိဗ္ဗာန်ကိုနိဗ္ဗာန်ပစ္စည်းဟောတူနိဗ္ဗာန်ရဲ့ထောက်ခံဖြစ်ပါစေသံဃာကလွတ်ဖို့ဖြစ်ပါစေဆိုတစ္ဆာလေးပါးကိုမျက်မှောက်တစ္ဆာလေးပါးကိုတိဖို့ထောက်ခံဖြစ်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့ပြုခဲ့တဲ့ကုသိုလ်တွေမရှိဘူးလားရှိတယ်ဒါပြန်အထင်ကြီးပုဂ္ဂိုလ်တွေပေါ့အထင်ကြီးပုဂ္ဂိုလ်တွေကိုဟောတာခက်လန့်လန့်တယ်အထင်ကြီးကုသိုလ်တွေရှိတဲ့ဆိုတော့ပုဂ္ဂိုလ်တွေကလည်းအထင်ကြီးပုဂ္ဂိုလ်တွေဖြစ်သွားတာပေါ့ဒါဆိုရင်နိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုပြုဘူးသလားမပြုဘူးလားကိုယ့်ကိုယ်ပြန်စစ်မပြုဘူးလေဆိုရင်ပြုလိုက်အဲ့ဒါဆိုရင်ဘုဗ္ဗဗုဒ္ဓတိကရတိကာရဆိုရဲသူတော်ကောင်းကွန်ရင်ကနဲ့ပြည့်စုံသွားတဲ့အတွက်တန်တာပုဂ္ဂိုလ်ဖြစ်သွားပြီဒါဆိုရင်နေဝေးပြီမဲ့အဝေးနေပုဂ္ဂိုလ်မဟုတ်တော့ဘူးလောလောဆယ်ဘုရားတတ်တော်ကမရှိတဲ့အတွက်ကိုယ့်ကိုယ်ချေချွတ်ဖို့ဘုရားရှင်ဉာဏ်မှမပေါ်ပြီမဲ့ဘုရားတဆဆူရဲ့လက်ထက်မှာတော့မပေါ်နိုင်ဘူးလားပေါ်နိုင်နေဒါပေမဲ့ဒီလိုပြောလိုက်လို့နောက်ပြန်ပြည့်ဝပြောတာကဒီဘဝမှာကိုပဲအဲ့ဒီလိုနိဗ္ဗာန်ကိုဥတည်ပြီးပြုတဲ့ကုသိုလ်ကြောင့်ဝိပဿနာလုပ်ကြည့်တဲ့ဖက်ကကြိုးကြိုးဆဆအထုတ်တယ်ဆိုရင်ဒီဘဝမှာရင်ကိုပဲတဏှာဆက်သိမ့်ဒုက္ခညှင်းပြီးတော့ယဟနာတိဖြစ်နိုင်တာပါပဲရိုးရိုးပကတိတာဝကဆရာကဘဝရင်းယာနဲ့ထောင်းနဲ့ချီကဘာနဲ့ချီပြီးတော့ဒီလိုပါရင်ဖြစ်ရတာမျိုးမဟုတ်ဘူးဖြစ်တဲ့ပုံကိုလည်းရှိတယ်တကယ်ဝရိယအားကောင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီဘဝပဲရှိဒီဘဝနဲ့ပဲယဟနာဖြစ်ကျွတ်တာမျိုးလည်းရှိနိုင်တာပါပဲခုနှစ်နှစ်သားရွယ်ကိုရင်တိတ်တာလေးဆိုရင်အရင်ဘဝတော့ကနိဗ္ဗာန်နာပစ္စယဆိုပြီးတော့ကုသိုလ်ပြုခဲ့တဲ့ဒီဘဝမှာခုနှစ်နှစ်သားနဲ့ယဟနာဖြစ်သွားတာတဘဝပဲခြားတယ်တဘဝပဲကြားတယ်ပေါ့ဒါကြောင့်အထင်ကြီးကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဟာဖခင်နဲ့အနည်းဖခင်နဲ့နီးတဲ့လူပဲပေါ့လေအတူပြောမယ်ဆိုရင်တော့အဲကြောင့်ဆိုလိုက်ပါရမီရှိရင်တဏိပြလည်းပါရမီဖြည့်ရင်ဖျားနဲ့နီးမယ်ခလီတရားဝဲဒီမှာတိုင်တယ်လို့ဝဲတိုင်ပြီးတော့မဆောင်ဘူးကောနော်ကာညာနေနေပြီနဲ့ဆူမီတော့ဒီလိုဆိုတော့ကောင်းတဲ့မှာရှင်းမသွားဘူးလားပါရမီဖြည့်ရင်ဖျားနဲ့နီးမယ်သုံးကားဆိုလိုက်ဒီနေရာမှာပါရမီ7ပါးနဲ့ထည့်သွင်းလိုက်တော့ဘာပြောကောင်းမလဲတဏှာကြီးပြီးသွားပါတော့နော်အဲ့တော့ပါရမီ7ပါးကွက်ကိုပဲနှလုံးသွင်းလိုက်တော့မလိလထားသည်ဆိုလဲလိလပေါ့ဒါနတစ်ခုတည်းမဟုတ်ဘူးနော်ခုနဒါနတစ်ခုကနမူနာပြောတာနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုတစ်ခုခုပြုထားတယ်ဝေယဝိသကုသိုလ်လေးပဲလုပ်တယ်ဆိုပါတော့ကိုကငွေကြီးမတတ်တယ်လို့ပဲဖြစ်ဖြစ်တန်းနေတော့လည်းအချိန်ကြီးမပေးလို့ဖြစ်ဖြစ်ပေါ့ဒီတရားစကားမှပဲဆိုပါတော့ဒါနအနေနဲ့မပြုဖြစ်ဘူးဒါပေမဲ့လို့ဝေယဝိသကုသိုလ်တွေဝင်ပါနေတဲ့ဆိုရင်ဤဝေယဝိသပြုရတဲ့ကုသိုလ်ကောင်းမှုဟာနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေဆိုရင်အဲ့ဒီဝေယဝိသကုသိုလ်ကလည်းအထင်ကြီးကုသိုလ်ဖြစ်သွားတာပါပဲပါရမီကုသိုလ်ဖြစ်သွားတာပါပဲခုတရားဟောတဲ့ပုဂ္ဂိုလ်ကလည်းဒီတရားဟောတဲ့ကုသိုလ်ဟာနိဗ္ဗာန်ရဲ့ထောက်ပံ့ဆိုရင်အထင်ကြီးကုသိုလ်ပဲတရားနာနေတဲ့ပုဂ္ဂိုလ်ကလည်းအခုလိုတရားနာရတဲ့ကုသိုလ်ဟာနိဗ္ဗာန်ပစ္စယောဆိုရင်အထင်ကြီးကုသိုလ်ပဲတဏှာဤထိုင်တဏှာဤဈဉံလျှောက်တဏှာဤထိုင်တဏှာဤဈဉံလျှောက်တဲ့သတိပဋ္ဌာန်ဝိပဿနာလုပ်ကိုအားထုတ်ရတဲ့ကုသိုလ်ကောင်းမှုဟာလည်းနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေဆိုရင်အထင်ကြီးကုသိုလ်ပဲပါရမီကုသိုလ်ပါပဲ။ဘာကုသိုလ်ပဲလို့လို့နိဗ္ဗာန်ရဲ့အထောက်ပံ့ဆိုတဲ့ရည်ရွယ်ချက်နဲ့သာလုပ်ပါ။နောက်တစ်ခုကဥတ္တန္တကုသလမူလာတဲ့။ကုသလမူကုသိုလ်ရဲ့အမြင့်အရင်တနည်းပြောတော့ကုသိုလ်ရေတောင်းမြစ်တွေအားကောင်းတဲ့ပုဂ္ဂိုလ်ဟာလည်းတန်တာပုဂ္ဂိုလ်ပဲ။ကုသိုလ်ရဲ့ရေတောင်းမြစ်တွေဆိုတာကဘာတွေတော့ဒီမှာဗိဓမ္မာတနဲ့တက်ဖွဲ့တဲ့လူတွေရှိပါတယ်ဗိဓမ္မာဆရာကြီးတယောက်သွားတာ။ဟိတ်၆ပါးဆိုတော့ကြားဘူးရမလားကဲဘာတွေလဲဆိုကြည့်ပါအောင်ဟိတ်၆ပါးလောဘဒေါသမောဟအဲ့ဒီ၃မျိုးကအကုသိုလ်ဟိတ်ဟိတ်ဆိုတာအကြောင်းပြောတာပါပဲအလောဘအဒေါသအမောဟအဲ့ဒီ၃မျိုးကကုသိုလ်ဟိတ်ကုသိုလ်အကြောင်း လောဒမောလူကြောင့်ကြောင့်နဲ့လောဒမောပေါ့နော်လောဒမောရှိနေလို့ရှိရင်အကုသိုလ်တွေဖြစ်မှာမလို့သူကအကုသိုလ်ရဲ့အကြောင်းတရားတွေအကုသိုလ်ရဲ့ရည်သောမြင့်တွေအလောအတော်အမောကြတော့ကုသိုလ်တရားတွေရဲ့ရည်သောမြင့်အဲ့ဒီအလောအတော်အမောသုံးခုရှိနေလို့ရှိရင်ကုသိုလ်တရားတွေတိုးပွားနိုင်တယ်တိုးပွားနိုင်တယ်မို့ရှိနေတဲ့ဆိုရင်ကုသိုလ်ကဖြစ်နေပြီသားပါကုသိုလ်ဖြစ်ရင်လည်းအဲ့ဒီအလောအတော်အမောသုံးမျိုးတစ်မျိုးသုံးမျိုးနှစ်မျိုးသုံးမျိုးသုံးမျိုးပါရတာကြီးပါပဲအဲ့တော့ကုသိုလ်ရဲ့ကုသိုလ်ရည်တောင်းမြစ်တွေအာကောင်းနေဆိုတာအလောဘအဒေါသအမောဟလို့ခေါ်တဲ့ဓာတ်ခံကောင်းသုံးမျိုးပြည့်စုံတာကိုပြောတာပဲကုသိုလ်ရဲ့ရည်တောင်းမြစ်ဓာတ်ခံကောင်းသုံးမျိုးကိုဆိုကြည့်ပါအောင်လောဘဆိုတာကလောဘပေါ့အာကမနိုးရနန်းလို့အန်နုနဲ့တူတူပေါ့အဲ့တော့လောဘမရှိတာလောဘကင်းတာကိုအာလောဘအဒေါသဆိုတော့ဒေါသကဒေါသအာကမရှိတာဆိုတော့ဒေါသမရှိတာဒေါသကင်းတာအမောဟကမောဟမရှိတာမောဟကင်းတာလောဘကလောဘကိုလိုချင်တာလို့ဘာသာပြန်လိုက်လို့ရှင်တော့အလောဘဆိုတော့မလိုချင်တာပေါ့အဒေါသဒေါသကိုစိတ်ဆိုးတာလို့ပြန်ရင်စိတ်မဆိုးတာပေါ့အမောဟမောဟကိုမသိတာလို့ပြန်ရင်အမောဟဆိုတော့သိတာပေါ့ကုသိုလ်အနေနဲ့နားလည်လို့အောင်ပြောလို့ရှင်တော့အလောဘဓာတ်ခံဆိုတာအစွဲကင်းတဲ့ဓာတ်ခံပါပဲအဒေါသဓာတ်ခံဆိုတာအမျက်ကင်းတဲ့ဓာတ်ခံပါပဲအမောဟဓာတ်ခံဆိုတာအမိတ်ကင်းတဲ့ဓာတ်ခံပါပဲအဲ့ဒီဓာတ်ခံသုံးမျိုးရှိနေရင်ကုသိုလ်ကောင်းမှုတွေတိုးပွားသွားတယ်အလောဘဓာတ်ခံရှိတဲ့ပုဂ္ဂိုလ်ကသူများလောဘဖြစ်တဲ့ကိစ္စမှာလောဘမဖြစ်ဖြစ်နဲ့ကုသိုလ်တရားတွေတိုးပွားသွားတယ်အဒေါသဓာတ်ခံအကောင်းတဲ့ပုဂ္ဂိုလ်ကသူများဒေါသဖြစ်တဲ့ကိစ္စမှာဒေါသမဖြစ်ဖြစ်နဲ့ကုသိုလ်တရားတွေတိုးပွားသွားတယ်အမောဟဓာတ်ခံအာကောင်းတဲ့ပုဂ္ဂိုလ်ကသူများမောဟဖြစ်တဲ့ကိစ္စမှာကိုမောဟမဖြစ်ဖ ೇನೆ ကုသိုလ်တရားတွေတိုးပွားသွားတယ်။အကြံဉာဏ်အနေနဲ့အကြောင်းအကျိုးတိုက်ဆိုင်ပြီးပြောရမယ်ဆိုရင်အလောဘဓာတ်ခံအာကောင်းလို့ရှိရင်ဒါနကုသိုလ်တွေတိုးပွားသွားတယ်။လောဘတမန်ကြတော့ကိုယ်ပစ္စည်းကိုမစွန့်နိုင်ဘူးစွဲထားတယ်ဆုပ်ကင်ထားတယ်အလောဘတမန်ကြတော့စွန့်မှုအခြေအနေပေးပြီးဆိုတာနဲ့တက်တက်တာတာစွန့်လွတ်နိုင်တယ်ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းတွေကိုစွန့်လွတ်နိုင်မှဒါနကုသိုလ်ဖြစ်တာပါအစွဲကင်းဓာတ်ခံအကောင်းမှဒါနကုသိုလ်ဖြစ်ပါတယ်အလောဘကြောင့်ဒါနကုသိုလ်တစ်ခုတည်းဖြစ်တယ်လို့မဆိုလို့ဒါသီလကုသိုလ်ဘာဝနာကုသိုလ်တွေလည်းဖြစ်တာပါပဲတခြားကုသိုလ်တွေလည်းဖြစ်တာပါပဲသင်္ချာရအနေနဲ့လိုက်ဖက်တဲ့သဘောအနေနဲ့ပြောတာအဒေါသဓာတ်ခံဆိုတာကအမျက်ကင်းတဲ့ဓာတ်ခံဒေါသဓာတ်ခံအကြီးတဲ့ပုဂ္ဂိုလ်ကြတော့ထေကနေရှိစီဆူထေကနေရှိစိတ်တူဘာမဟုတ်တဲ့အကြောင်းလေးနဲ့လည်းဒေါသတွေထွက်နေတယ်အမျက်တွေထွက်နေတယ်အာဒေါသတက္ကံအာကောင်းတဲ့ပုဂ္ဂိုလ်ကြတော့ဒေါသမထွက်ဘူးဆိုတာတနည်းပြောတော့မေတ္တာအာကောင်းတာပါပဲအာဒေါသတက္ကံမေတ္တာတက္ကံအာကောင်းတဲ့ပုဂ္ဂိုလ်ကြတော့သီလကုသိုလ်တွေတိုးပွားသွားတယ်ချိန်လေးကလာကြိုက်တယ်ရိုက်ချင်တယ်ရိုက်ချင်တာဒေါသဒီဒေါသကင်းတယ်ဒီဒေါသကိုထိန်းချုပ်နေတယ်ဆိုရင်မရိုက်ဖြစ်တော့ဘူးပေါ့ဒေါသမထိန်းနိုင်လို့ပဏာတိပါယသိက္ခာပုဂ္ဂိုလ်ကျူးလွန်မိသွားတာပဲသူများပစ္စည်းခိုးခြင်းနဲ့အာရဒတက္ခမေတ္တာတက္ခအကောင်းတဲ့ပုဂ္ဂိုလ်ကြတော့ငါခိုးလိုက်ရင်ဒီစိတ်ဆင်းရဲတော့မှာပဲသူရှာဖွေထားတဲ့ပစ္စည်းလေးကြောက်သွားလို့စိတ်ဆင်းရဲတာမျိုးမဖြစ်ပါစေနဲ့လို့မေတ္တာတက္ခလေးရှိတယ်ဆိုရင်တော့မခိုးဖြစ်တော့ဘူးကာမိတုမူတာသူရာဤသူပါပဲအာရဒတက္ခအမျက်ကင်းတက္ခမေတ္တာတက္ခအကောင်းတဲ့ပုဂ္ဂိုလ်ဟာသီလကုသိုလ်ဤသီလကုသိုလ်တူဖို့အခွင့်အလမ်းကြုံတိုင်းသီလကုသိုလ်ဤတူပါတယ်အမိကင်းတဲ့ဓာတ်ခံအမိဆိုတာမေးလျော်တာကိုပြောတာအမိကင်းတဲ့ဓာတ်ခံအသိဉာဏ်ဓာတ်ခံရှိတဲ့ပုဂ္ဂိုလ်ကြတော့ဘာဝနာကုသိုလ်တွေတိုးပွားသွားတယ်ဘာဝနာဆိုတာအာထုတ်သင်အာထုတ်ထိုက်တယ်ဆိုတာလည်းသိတယ်တမထာကိုဘယ်လိုအာထုတ်ရမလဲဝိပဿနာကိုဘယ်လိုအာထုတ်ရမလဲတမထာကနေဝိပဿနာကိုဘယ်လိုကုပြောင်းရမလဲစသဖြင့်အဲ့လိုအသိဉာဏ်ဘဟုတုတပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘာဝနာကုသိုလ်တွေတိုးပွားပါတယ်ပြန်ပြောပါမယ်အလောဘဓာတ်ခံအာကောင်းတဲ့ပုဂ္ဂိုလ်ဟာဒါနကုသိုလ်တိုးပွားပါတယ်အဒေါသဓာတ်ခံအာကောင်းတဲ့ပုဂ္ဂိုလ်ဟာသီလကုသိုလ်တိုးပွားပါတယ်အမောဟဓာတ်ခံအာကောင်းတဲ့ပုဂ္ဂိုလ်ဟာဘာဝနာကုသိုလ်တိုးပွားပါတယ်အလောအဒေါအမောဆိုတဲ့ပါဠိလေးကလည်းစိတ်လည်းမငြင်းနိုင်ဘူးနော်ဒီလောက်ပါဠိလေးကဘာမှဖြစ်မှာပေါ့အဲ့တော့ဥဒ္ဒနာကုသလမူလအဲ့ဒီလိုအလောအဒေါအမောဆိုတဲ့ကုသိုလ်ရည်ရောမြင့်တဲ့အာကောင်းတဲ့ပုဂ္ဂိုလ်ဟာလေဖယားနဲ့အနေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဟုတ်ပါဘူးဖယားနဲ့နီးတဲ့လူပါပဲတဲ့နောက်တစ်ခုကတော့ဘာဝိတဘာဝနာတဲ့ဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ဟာလေတန်တပုဂ္ဂိုလ်ပဲအဲ့ဒီတန်တပုဂ္ဂိုလ်ဟာလေဖယားနဲ့အနေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဟုတ်ဘူးခုနကကုသိုလ်ရည်တောင်းတဲ့ပုဂ္ဂိုလ်မှာတရားဘာဝနာအထောက်တည်တဲ့ပုဂ္ဂိုလ်တွေအနေနဲ့ပြောမယ်ဆိုရင်အလောဘဓာတ်ခံအာနေလို့ရှိရင်တင်းတင်းရောင်ရဲတတ်တဲ့စိတ်မရှိဘူး လက်ရှိအခြေအနေမှာလက်ရှိအခြေအနေပေါ်ကျဉ်းတဲ့စိတ်မမွေးနိုင်ဘူးအာဒေါသတက္ကံအာနေတဲ့ပုဂ္ဂိုလ်ကတိခဏနိုင်စွာနေပါလေအမောဟတက္ကံအာနေတဲ့ပုဂ္ဂိုလ်ကြတော့တရားကိုတန်ဖိုးမထားဘူးဘာဝိတ္တဘာဝနာဘာဝနာပေါင်းများတယ်ဆိုတာသမထဘာဝနာရောဝိပဿနာဘာဝနာရောပါပဲသမထဘာဝနာအနေနဲ့ဗုဒ္ဓဘာသာဝင်တိုင်းအ ਨੇ ဆုံးတော့အောက်ထက်ဆုံးကြံကျင်စေအနေနဲ့တော့ဗုဒ္ဓနုဒတိရဲ့မေတ္တာရဲ့ဒီနှစ်ခုတော့မပွားမဖြစ်ပွားကူပွားတင်ပါလေဗုဒ္ဓနုဒတိဆိုတာကဘုရားရှင်ရဲ့ဂုဏ်တော်တွေကိုပွားများတာပါပဲအရှင်ဆုံးတွင်ဘုရားအကြောင်းစဉ်းစားတာပါပဲမြတ်စွာဘုရားရှင်ရဲ့အရှိအသွေးတွေမြတ်စွာဘုရားရှင်ရဲ့အရှိအချင်းတွေမြတ်စွာဘုရားရဲ့မြတ်စွာဘုရားရှင်နဲ့ပတ်သက်တဲ့သဘောတရားတွေမြတ်စွာဘုရားရှင်ရဲ့အကြောင်းအရာတွေကိုစဉ်းစားတာဆင်ခြင်တာနှလုံးသွင်းတာကိုဗုဒ္ဓနာတတိပွားတယ်လို့အရှင်ဆုံးတွင်ဘုရားအကြောင်းစဉ်းစားတာပါပဲမြတ်စွာဘုရားရှင်ရဲ့အရှိအသွေးတွေမြတ်စွာဘုရားရှင်ရဲ့အရှိအချင်းတွေမြတ်စွာဘုရားရဲ့မြတ်စွာဘုရားရှင်နဲ့ပတ်သက်တဲ့သဘောတရားတွေမြတ်စွာဘုရားရှင်ရဲ့အကြောင်းအရာတွေကိုစဉ်းစားတာဆင်ခြင်တာနှလုံးသွင်းတာကိုဗုဒ္ဓနာတိပွားတယ်လို့ခေါ်ပါတယ်အရဟံသမ္မာသမ္ဗုဒ္ဓပါဠိရွတ်တာမှာဗုဒ္ဓနာတိပွားတာမဟုတ်ဘူးအရဟံအရဟံအရဟံနဲ့တတိအပတ်ရေ7400ရအောင်စိတ်ဓာတ်မှာဗုဒ္ဓနာတိပွားတာမဟုတ်ပါဘူးအဲ့ဒီအရေးအတွက်တွေကအရင်မကြည့်ပါဘူးယောဂီတို့ကအရေးအတွက်နဲ့အရှိချင်းဘာကိုတောင်းမို့ထားလဲအရှိချင်းကိုတောင်းမို့ထားတယ်ဒါဆိုရင်ပတိမကုတ်တော့ဘူးပေါ့မကုတ်နေတော့နော်ကုတ်ချင်လဲကုတ်ပေါ်လေတော့ဝါဒနာပိုင်းနဲ့ကုတ်ပေါ့ဒါပေမဲ့ကုတ်တဲ့ဆရာဦးဇင်းတို့ဟောနည်းကပြောတယ်လို့ပေါ့အရဟံအရဟံနဲ့ပါဠိကြီးကြွမဲ့စာအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားတလုံးကုတ်လိုက်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားတလုံးကုတ်လိုက်ပေါ့ဟုတ်လားကုတ်ရုံနဲ့တော့ဘာကုသမရမှာမဟုတ်ဘူးနော်ဘုရားရဲ့ဂုဏ်တော်အဓိပ္ပာယ်ကိုသိမှကုသရမှာဦးဇင်းတို့ကတော့ဦးဇင်းတို့လည်းလူ့ဝိကြောင့်ဘွားတော်ကတော့ပရိစိတ်ခဲ့ပူတာပါပဲသာသနာပောင်ကြောက်ပိဋကစာပေလိလဘာသာရေးနဲ့ပတ်သက်တဲ့စာပေလိလတော့မှာစိတ်ပတိနဲ့ဂုံတော်ပွားတာချက်စိတ်သက်သက်နဲ့ဂုံတော်ပွားတာကပို့ပြီးတော့အကျိုးကြီးတယ်ပို့ပြီးတော့ချီရောက်တယ်ဗုဒ္ဓနာတိစစ်စစ်ဖြစ်တယ်နားလည်လာတဲ့အခါကျတော့ဗရင်းမစိတ်တော့ဘူးစိတ်သက်သက်နဲ့ပဲပွားများပါတော့တယ်အဲ့တော့အရဟံဂုံတော်လေးတစ်ခုလောက်တော့အကုန်လုံးရတယ်လားဆိုကြည့်ပါဂုံတော်အရဟံဂုံတော်ရဲ့အတိတ်ပဲတစ်မျိုးတစ်ခေါက်စီဆိုကြည့်ပါဦးအဲ့ဒီဘုရားကုံတော်လေးအဲ့ဒီမြမလူတိမလေးဆင်းရဲစဉ်းစားနေတာထက်တယ်လေတစ်ခေါက်ထဲနဲ့မပြီးဘူးခေါက်ရည်အခေါက်ရည်အတိအကျပြည့်ဖို့မလိုပါဘူး9မိနစ်ပွားအချိန်ရတဲ့ဆို9မိနစ်လုံးအဲ့ဒါလေးထက်တယ်လေဆင်းရဲပေါ့အရဟံကုံတော်ပွားနည်းနှစ်ခွေစာဟောထားပြီးသားပါပဲဒါမေတ္တာဘာဝနာဆိုရလေဒီတိုင်းပဲတပ်ပိတ္တအာဝိရဟွန်တုအဖျားပြဇာဟွန်တုရွတ်မှမဟုတ်ဘူးတတဝါမေတ္တာပို့ရဲ့နှစ်ချုပ်ကတော့တတဝါအလုံးချမ်းသာကြပါစေတတဝါအလုံးချမ်းသာကြပါစေဘယ်နှလုံးလဲကဲ10လုံးနဲ့ရက်ဆက်နေတယ်အကိုက်ပဲနော်တတဝါအလုံးချမ်းသာကြပါစေဆိုတဲ့စကားလုံးကလိုရင်းပါပဲအဲ့ဒီထဲမှာအကုန်ပါပါတယ်ချမ်းသာကြပါစေဆိုတဲ့ကကျမ်းမာကြပါစေနဲ့ပါပြီးသားမကျမ်းမာပဲချမ်းသာပါမှာလူတွေကချမ်းသာကြပါစေလို့တချို့ဒကာဒကာမတွေရှိတယ်ချမ်းသာကြချမ်းသာပါစေလို့မေတ္တာပို့တယ်တပည့်တော်မချမ်းသာခြင်းမဟုတ်ဘူးဖရာရယ်မချမ်းသာခြင်းဆင်းရဲပေါ့လို့ဟုတ်လားချမ်းသာပါစေဆိုတော့ပစ္စည်းဥစ္စာချမ်းသာပါစေပြောတာမဟုတ်ဘူးကိုရောအနာရောဂါတွေကင်းတဲ့ဆိုတော့ချမ်းသာတာပဲမဟုတ်ဘူးလားဘေးရန်အန္တရာယ်တွေကင်းရှင်းနေတာလည်းချမ်းသာတာပဲမဟုတ်ဘူးလားချမ်းသာဒုက္ခတစ်ခုမျှ၌လောကအထုအကုန်စုဤပူပူရွရွမြင်တမ်းမျှလေဒုက္ခဝကြီးအကုန်ပြီးဤတဲ့လောကမှာရှိရှိတိမှသဘောတရားတွေအကုန်လုံးကိုသူလူတွေမြတ်နိုးတဲ့သဘောကောင်းယုံမှန်သမျှကိုတခုတည်းပြောမယ်ဆိုရင်ဒုက္ခလို့တစ်လုံးနဲ့ပြောရင်ရတယ်တဲ့လူတွေတနေ့တနေ့နေဝင်နေထွက်နေထွက်နေဝင်ရုံးကန်လှုပ်ရှားပြေးသွားသွားလာပြီးတော့ရှာဖွေနေရလဲဘာအတွက်လဲဆိုရင်ဒုက္ခအတွက်ပဲမြန်မာလူဆိုတော့ချမ်းသာအတွက်ပဲကိုချမ်းသာတာစိတ်ချမ်းသာတာပစ္စည်းဥစ္စာချမ်းသာတာအနာရောဂါကင်းရှင်းလို့ချမ်းသာတာစသဖြင့်ချင်းချမ်းသာဆိုတဲ့အထက်မှာအကုန်မဝင်ဘူးလားဝင်ပါတယ်။အဲကြောင့်ဦးဇင်းတို့ကကိုယ်တိုင်ကိုယ်တိုင်လည်းပဲထက်တယ်လေပွားများနေကြဆိုတော့ဇကလုံးနေဝေဝေဆာဆာပွားနေတဲ့အထက်တတဝါအလုံးချမ်းသာကြပါစီချမ်းသာကြပါစီရင်နဲ့ရောက်ပါတယ်မေတ္တာကဦးဇင်းပြတဲ့အတိုင်းပွားမယ်လို့မဆိုလို့ဘူးကိုကကျမ်းမှချမ်းသာကြပါစီလို့ပွားမှအားရရင်ကျမ်းမှချမ်းသာကြပါစီပေါ့ချမ်းသာကြပါစီကိုပင်နိုင်ထားပြီးမယ်ဦးဇင်းတို့လည်းတစ်ခါတည်းကျတော့ကျမ်းမှချမ်းသာကြပါစီပို့တာလည်းရှိပါတယ် ဥပမာတယ်လီဖုန်းတွေဘာတွေဆက်ပြီးဆိုလို့ရှိရင်လူတွေကတော့ဒါပဲနော်ဆိုကြွားဆိုချလိုက်တာမလားဒါမှမဟုတ်လည်းညပတ်တွေဘာတွေဆက်တဲ့ဆိုကိုနိုင်ဆိုဘာလို့ဆိုပြီးရောပေါ့ဥစဉ်တော့ကျတော့ဖုန်းကြီးဆိုတော့ကိုနိုင်တွေဘာတွေနိုင်မနေတော့ဘူးဟုတ်လားမနေ့ပဲဆက်ဆက်နေ့ပဲဆက်ဆက်ညပဲဆက်ဆက်ပြောစရာရှိတာပြောပြီးပြီဆိုရင်တော့ဒါပဲနော်ကျမ်းမာချမ်းသာပါစေအကျမ်းမာချမ်းသာကြပါစေနဲ့မေတ္တာလေးပို့ပြီးတော့မှာဖုန်းကြီးကိုကြွားဆိုချလိုက်တာပေါ့နော်အဲ့တော့တခါတည်းကျတော့ကျမ်းမာချမ်းသာကြပါစေလို့ကျမ်းမာလေးပါမှာအရှင်ပြည့်တဲ့နေရာကျတော့လေကျမ်းမာလေးထည့်လိုက်တာပေါ့သူ့နေရာနဲ့တူပါပဲတခါတည်းကချမ်းသာကြပါစေကိုပင်နိုင်ထားပြီးတော့မဟုတ်စလုံးကဝေဝေဆဆထပ်ထည့်တာပေါ့တတဝါအားလုံးချမ်းသာကြပါစေပင်ရန်အနေတွေကင်းရှင်းပြီးတော့လေချမ်းသာကြပါစေအနာရောဂါတွေကင်းရှင်းပြီးတော့လေချမ်းသာကြပါစေလူရင်းဆန္ဒတွေပြေဝပြီးတော့လေချမ်းသာကြပါစေအကျဉ်းစိမ်းမှန်သမျှပြေဝပြီးတော့လေချမ်းသာကြပါစေအပြောဆုံးမှန်သမျှအောင်မြင်ပြီးတော့လည်းချမ်းသာကြပါစေအလုတ်ကိုင်းမှန်သမျှအောင်မြင်ပြီးတော့လည်းချမ်းသာကြပါစေချမ်းသာကြပါတဲ့ရှိမှအထိပ္ပယ်ဖွင့်အမျိုးမျိုးထည့်လို့မရဘူးလားကြံ့ရည်ယူသုံးပေါ့နော်တတဝါအာလုံချမ်းသာကြပါစေဒါကအလုတ်သဘောပြောတာမဟုတ်မေတ္တာသုံးပါတပ္ပတ္တာဘဝန္တုဒုက္ခိတ္တာဆိုတဲ့ဇာပိုင်လေးပါပါတယ်အဲ့ဒါမေတ္တာဖို့အနှစ်ချုပ်ပါပဲတပ္ပတ္တာတတဝါအာလုံဘဝန္တုဒုက္ခိတ္တာချမ်းသာကြပါစေအဲ့တော့အခုဂုံတော်ပွားတာနဲ့မေတ္တာပို့တာနဲ့ကတင်မလင်ခွေခါဆက်မျက်စိမိတ်ထိုင်မှလွတ်လို့ရတာလားတွိုင်းရင်နိုင်ရင်လည်းလွတ်လို့ရတာလားတွိုင်းရင်နိုင်ရင်လည်းလွတ်လို့ရတာဘာဝိတဘာဝနာဘာဝနာပွားများရမယ်ဆိုတာနေစဉ်တိုင်းနေစဉ်တိုင်းမှာပွားများရမှာတွားနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်စားနေစဉ်တောက်နေစဉ်စွန့်နေစဉ်ယူနေစဉ်ဖွင့်နေစဉ်ရှော်နေစဉ်ချက်နေစဉ်ပြုတ်နေစဉ်ရေချိုးနေစဉ်မျက်နှာပစ်နေစဉ်စိတ်ညစ်နေစဉ်စိတ်ချမ်းသာနေစဉ်နေစဉ်တိုင်းနေစဉ်တိုင်းမှာဂုဏ်တော်လဲပွားမေတ္တာလဲပို့အဆင်ပြေတယ်လို့ပေါ့နှစ်ခုလုံးစုပြုံပြီးတော့မှလို့မဆိုလို့ကိုယ်စိတ်အထာလေးကိုယ့်ကိုကြည့်ပြီးတော့ဂုဏ်တော်လဲပွားလို့အဆင်ပြေမယ်ထင်ဂုဏ်တော်လဲပွားလိုက်မေတ္တာလဲပို့ဖို့အဆင်ပြေမယ်ထင်ရင်မေတ္တာလဲပွားလိုက်ပေါ့ဆိုတော့ရေချိုးတယ်ဆိုလို့ရှိရင်ကိလေသာအပုခတ်သိမ်းအင်းကြီးတော်မူသောမြတ်စွာဘုရားဆိုပြီးတော့ရေရဲ့အင်းမြတ်မှုလေးနဲ့ကိုချင်းစားပြီးတော့မြတ်စွာဘုရားရဲ့အရဟံဂုဏ်တော်ပွားလို့ရတာပဲကျင်းကြီးကျင်းငယ်ဆွတဲ့ချိန်ကျတော့လေကိလေသာအညစ်အကြေးမှန်သမျှကိုဆွန့်ချပြီးတော်မူသောမြတ်စွာဘုရားလိုပွားလို့ရတာပဲကိလေသာကင်းစင်တော်မူသောမူတည်မှတ်ထားမှာမဟုတ်ဘူးအချိန်နှစ်ချိန်ကားလို့ဆိုညံနဲ့ချက်ပြီးပွားရမှာရေချိုးနေရင်မျက်နှာတင့်နေရင်ရေရိပ်အင်းရတဲ့အထီးတူလေးနမူနာထားပြီးတော့ဤရေကဲ့သို့တတဝါအားလုံးအီချမ်းကြပါစေအဲ့ဒီကျတော့ချမ်းသာကြပါစေမလုံနဲ့တော့ပေါ့နော်လှုပ်ချင်တဲ့လှုပ်ပေါ့လေဦးဇင်းတို့လည်းမျက်နှာတင့်တဲ့ချိန်ကျတော့ချမ်းသာကြပါစေမလုံတော့ပါဘူးဤရေကဲ့သို့တတဝါအားလုံးအီချမ်းကြပါစေကိုယ်လည်းအီချမ်းကြပါစေစိတ်လည်းအီချမ်းကြပါစေကိုယ်စိတ်နှစ်ပါးအီချမ်းကြပါစေမေတ္တာပို့တဲ့ဆရာကလည်းစကလုံးတမှုတဲ့ဆိုရင်ကြာရင်ကျင်းသွားတတ်တယ်ဒါကြောင့်အပြောင်းလဲပြန်ဝေဝေဆဆလေးတော့လိုရပါတယ်မူတည်တော့တစ်ခုတော့ကင်ထားရမှာပေါ့ဝိပဿနာဘာဝနာနဲ့နေစဉ်တိုင်းနေစဉ်တိုင်းပွားရမှာပဲတွားနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်ရုပ်သဘောတွေနာမ်သဘောတွေကအမြဲတမ်းရှိနေတာဖောက်ပြန်သဘောတွေဒီတိသဘောတွေကအမြဲတမ်းရှိနေတာထင်ရှားရတစ်ခုရှုလိုက်ရမှာပဲစိတ်ဆိုးနေစဉ်စိတ်ဆိုးတဲ့သဘောလေးရှုဖို့စိတ်ဆိုးတယ်စိတ်ဆိုးတယ်ဝမ်းသာနေစဉ်ဝမ်းသာတဲ့သဘောလေးရှုဖို့ဝမ်းသာတယ်ဝမ်းသာတယ်အရှုနိမဏိလေးကတော့ပြောပြထားပါပဲအဲ့တော့တောင်းနေစဉ်ရက်နေစဉ်စိတ်ဆိုးနေစဉ်စိတ်ညစ်နေစဉ်စတဲ့နေစဉ်တွေမှာအဲ့ဒီဖြစ်နေတာကိုမရှုချင်ဘူးဆိုလဲနှာသီးဝါးလေးတတိကဝင်ထွက်လေးရှုလို့မရဘူးလားရတာပါပဲအမလေးရှုစရာဘာဝနာနည်းတွေကတော့စုံနေတာကုံကုံမကုံနိုင်ဘူးပွားဖို့လက်တောင်မလဲစိတ်တောင်မလဲဒါကြောင့်ဘာဝိတဘာဝနာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ကလည်းတန်တပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကလည်းဖျားနေနည်းတဲ့လူပါပဲဒါကြောင့်ဆိုလိုက်ပါခုနတခုတော့မဆိုတော့ဘူးအချိန်ညက်ပြီးတော့ဘာဝနာပွားရင်ဖျားနဲ့နီးမယ်သုံးကောဖျားနဲ့နီးတဲ့ပုံကိုယ်ကြီးကြောင်းပုံကိုယ်ရဲ့ခုံကြီးတွေကိုပြောပြလိုက်လို့ရှိရင်ဖျားနဲ့ဝေးတဲ့ပုံကိုယ်ကိုလည်းဆန့်ကျင်နေပြီလို့မရဘူးလားနိဗ္ဗာန်ကိုဥတည်တဲ့အထင်ကရကုသိုလ်ပါရမီကုသိုလ်မျိုးမရှိတဲ့ပုံကိုယ်ဟာအတန္တပုဂ္ဂိုလ်သူတော်ကောင်းမဟုတ်ဘူးသူယုံမှလို့ပြောမှတော့အာနာစရာပါသူယုံမှတော့မပြောလို့ပါသူတော်ကောင်းပုဂ္ဂိုလ်မဟုတ်ဘူးပါဠိလိုပဲပြောတာယဉ်ကျေးပါတယ်လေအတန္တပုဂ္ဂိုလ်ဖြစ်သွားပြီအတန္တပုဂ္ဂိုလ်ဆိုတော့ဘုရားနဲ့ဝေးတဲ့လူပဲဘုရားပေါ့မော်တက်ထိုင်လေဘုရားနဲ့ဝေးနေမှာပဲနော်ဘုရားဖက်အိတ်လေဘုရားနဲ့ဝေးတာပဲဘုရားနဲ့ဘုရားနောက်ဆုံးပေါ်ကိုတကိုးရှိလို့ဘုရားပိုက်ထဲဝင်နေလေဘုရားနဲ့ဝေးတဲ့လူပါပဲကုသိုလ်ရဲ့ရည်တောင်းမိတဲ့ဖြစ်တဲ့အလောဘဇက္ခံအဒေါသဇက္ခံအမောဟဇက္ခံဤအာနေနေမဲ့သောမို့လုံးဝမရှိဘူးဆိုရင်လေဖះနဲ့ဝေးတဲ့လူပဲအနေဝေးတယ်လို့အဝေးနေနေတာပဲပေါ့အနေနည်းရင်လည်းအနည်းနည်းပုဂ္ဂိုလ်မဟုတ်ပါဘူးတရားဘာဝနာမပွားများဘူးဆိုရင်လေဖះနဲ့ အနေနီးပြီမဲ့အနီးနေမဟုတ်ဘူးအနေဝေးရင်လည်းအဝေးနေပုဂ္ဂိုလ်ပါပဲဒီတရားလေးကအနာတမိတ်တရေရဲ့သမီးဖြစ်တဲ့သုလသုဘဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာပါသုလသုဘဒါဆိုတာကသောတာပန်ဖြစ်ပြီးသားပါပဲအပြုဘဝကလေးကသောတာပန်ဖြစ်ပြီးသားအခုလိုခါဆန့်ထိုင်ပြီးတော့မှနင်္ဂံအာထုထာလို့ဟာလားလှုပ်အာထုထာလို့တရားရညာလာဆိုတော့မဟုတ်ဘူးအိမ်မှာတနေ့တန်ခါ2500တဲ့ချက်ရင်ပြုတ်ရင်စီမံရင်ခန့်ခွဲရင်ဒီလိုဝေယဝစ္စလုပ်တယ်တနေ့လုံးလှုပ်ရင်နဲ့နေစဉ်တိုင်းနေစဉ်တိုင်းမှာတတိလေးကပ်ပြီးအာထုလို့သောတာပန်ဖြစ်နေတာအဲ့ဒါတနည်းကြတော့ဥက္ကမျိုးကဥက္ကတထေကြီးကလည်းအယောင်းဝင်လို့ဘုသာဝတိရောက်လာတယ်အနာတမိတ်တရီရဲ့အိမ်မှာတဲတယ်အနာဘိတပင်တထေကြီးနဲ့ဥက္ကတထေကြီးကလည်းငငယ်တုန်းကကြောင်းနေပဲတငယ်ချင်းငငယ်ကတည်းကသူတို့ကလည်းဂတိထားကြတယ်တို့ကြည်လာလို့သာသမီတွေရလို့ရှိရင်တယောက်သားနဲ့တယောက်သမီးနဲ့ပေးစားကြရအောင်တဲ့အဲ့ဒါနဲ့ဥက္ကတထေကြီးရောက်လာတော့သူလက်သူပါတာကဝေယဝစ္စပြုစုပေးရတာပေါ့လေသူကိုယ်တိုင်ချက်ပြုတ်ပေးတယ်ရေချိုးတာပါညာအကုန်လုံးလူကဝေယဝစ္စတွေဆောင်ရွက်ပေးတယ်။သောတာပန်ဆိုတော့လိမ္မာရှင်ကြီးတာပေါ့။သုလသုဘဒါရဲ့လိမ္မာရှင်ကြီးဘုံနဲ့အချက်ပြုတ်ကောင်းဘုံနဲ့ပြုစုကောင်းဘုံနဲ့ညီရတဲ့ဥက္ကတိကြီးကသဘောကျတယ်ငါသားနဲ့ပြေးစားမှာပဲ။အဲ့ဒါနဲ့နာတဝိတတိကြီးကိုပြောတယ်ငငယ်တုန်းကတို့ကတိထားခဲ့တာမှတ်မိရဲ့လား။တယောက်သားကတယောက်သားနဲ့တယောက်သမီးပြေးစားကြည့်လို့ပြောတယ်မင်းသမီးငါသဘောကျတယ်။သူယူမှာတော့မဟုတ်ပါဘူးနော်။အဲ့သဘောကတော့တော်တော်ကျနေတာ။မင်းသမီးငါသဘောကျတယ်ခွာတယ်ငါသားနဲ့ပြေးစားမယ်အဲ့ဒါနေပေါင်းကငါတရက်တော့စဉ်းစားပြရစီတော့မင်းကလည်းကတိပေးထားပြီးမှတရက်ပါလို့စဉ်းစားမှလည်းမဟုတ်ပါဘူးခွာတယ်ငါဖခင်နဲ့တိုင်ပင်ခြင်းလို့ပါတယ်အဲ့ဒါနဲ့မြတ်စွာဘုရားစီတော်ပြီးတော့ရှင်မြတ်စွာဘုရားတပည့်တော်ရဲ့သမီးသုလသုဘဒါကိုဥက္ကတိကသူ့သားနဲ့ပြေးစားဖို့တောင်းနေပါတယ်အဲ့ဒီဥက္ကတိကလည်းယန္တသုံးမှကြီးညိုတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးခုခေတ်လေးပြောတော့ဗုဒ္ဓဘာသာဝင်မဟုတ်ပါဘူးမိစ္ဆာဒိဋ္ဌိတွေကိုကိုးကွယ်တယ်ပုဂ္ဂိုလ်ပါအဲ့တော့တပည့်တော်သမီးသူ့ကိုပေးစားတဲ့မပေးစားတဲ့မြတ်စွာဘုရားဆုံးဖြတ်ပြတော်မူပါမြတ်စွာဘုရားကပေးစားဆိုရင်တပည့်တော်ပေးစားမယ်မပေးစားနဲ့ဆိုရင်မပေးစားဘူးတဲ့ကဲအိမ်နောင်ရေးကိစ္စဘယ်သူနဲ့တိုင်ပင်တာလဲဖခင်နဲ့တိုင်ပင်တာဒါဖြင့်ယောဂီတို့အိမ်နောင်ရေးကိစ္စဦးစင်းနဲ့မတိုင်ပင်နိုင်ဘူးလားအိုးဘုန်းကြီးတွေအရှိရေးတွေအိမ်နောင်ရေးတွေဘာမှနားမလဲပါဘူးမလုံနဲ့နားတဲ့လူဘုန်းကြီးဝင်နေတာဟုတ်လားဒါကြောင့်ဦးဇင်းတို့တခြားလူတွေတော့မပြောလို့ပါဘူးဦးဇင်းတို့ ਨੇ ဒီရင်နေနေဒီကရှင်ပါရမီသာသနာပြုလုပ်ငန်းတွေလုပ်နေတဲ့ဦးဇင်းတို့ရဲ့တပည့်တကာလေးတွေတပည့်တကာလေးတွေကလည်းလူတွေလေးလူတွေကြီးတွေများတာဘူးနော်ဦးဇင်းတို့ရဲ့ရှင်ပါရမီလူတွေကြီးတွေကလူတွေကြီးတွေပဲပြောမှကြီးတဲ့တော့ပုံများတယ်နော်အဲ့ဒါရှင်ပါရမီလူတွေကြီးတွေကရုပ်ကလည်းချောပါတယ်စိတ်ကောင်းလည်းရှိပါတယ်ကုသိုလ်တရားနဲ့လည်းမွေ့လျော်ပါတယ်ကြောင်ညာဝင်တယ်လို့များဖြစ်နေမလားမသိအဲ့ဒါသူတို့ကိုပြောထားတယ်သမီးကြီးသားဘဝကလေးကဦးဇင်းစီခေါ်လာခြင်းခေါ်လာလို့ဟုတ်လားသမီးကြီးသားဘဝကလေးကခေါ်မလာဘဲနဲ့ကြီးဝဲထားတဲ့လူမရှိပါဘူးကြီးသားမရှိပါဘူးနဲ့မရှိပါဘူးမရှိပါဘူးမင်းသားမင်းသမီးတွေညင်းတယ်လို့ညင်းပြီးတော့ကောက်ကငင်းကထယူတော့ခေါ်တသက်လုံးခေါ်မလာခဲ့တယ်လို့ပြောထားတယ်ဟုတ်လားသမီးကြီးသားဘဝကလေးကခေါ်လာမပြဘဲနဲ့ယူပြီးကမှခေါ်လာရင်လည်းပြဖို့စိတ်ကွင်းတော့ခေါ်ဖို့မလာနဲ့လို့တသက်လုံးရှင်မြတ်ကသမီးကြီးသားဘဝခေါ်လာပြတော့ဘာလို့မှတော့လဲယူပြီးမှပေါ်လို့ဟုတ်လားယူတယ်မြူတယ်ဆုံးဖြတ်ပေးမှပေါ့လို့ပြောရတာဟာအဲ့ဒါဆိုတော့အရှင်ဖျားမယူလဲဆိုတပည့်တော်မယူဘဲနေရာမှာပေါ့တော့ခေါ်မလာတော့ဘူးတဲ့တချို့ကအခုဒီမှာကြည့်ပါဦးအနာရမေတတိကြီးတမီးအိမ်အောင်ထမဲ့ကိစ္စဘာနဲ့တိုင်ပင်လားအဲ့ဒါနဲ့မြတ်စွာဘုရားကညံတော်ကြီးနဲ့ခုနဆလောင်ကြီးဖြန့်ကြည့်လိုက်တော့ဥက္ကတိကျွတ်တန်းဝင်မှာတည်တယ်ခုလိုလိုဆိုတာမိစ္ဆာတတိဖြစ်နေပြီမယ်ဒေနာသုံးပါးစီးကပ်ပြီးတော့တရားကြီးနဲ့မှာရမယ်ပုဂ္ဂိုလ်ဆိုတာမြင်တော့ပေးစားတာပေးစားလိုက်ကွာတဲ့အဲ့ဒါနဲ့ပဲပေးစားလိုက်ရရဆိုပါတော့ကျောင်းတော်သတို့မှာဆိုတဲ့အချိန်ဆီလသုဘဒါကဥက္ကတိသားရဲ့အိမ်ကိုလိုက်တော်ရတာပေါ့ဝိဒါခာမင်္ဂလာဆောင်မှာအခမ်းအနားလုပ်တယ်လို့ပါပဲကြီးကြီးရဲ့အခမ်းအနားရင်းနဲ့ပို့လိုက်တာပါပဲအဲ့ဒါဆီလသုဘဒါကဥက္ကတိသားရဲ့အိမ်ရောက်တော့မင်္ဂလာအခမ်းအနားတွေကဟိုဥက္ကမြို့မှာကျင်းပတာပေါ့ကျင်းပတော့ဥက္ကတိကမိစ္ဆာတတိဆိုတော့ဘာကိုးကွယ်နေတာလို့ဆိုတော့အစီလကားလို့ခေါ်တဲ့တက်ကရုံးကြီးကိုးကွယ်တာစီလကားဆိုတာအဝတ်အားဆိုတာမရှိတာအဝတ်မဝတ်တဲ့တက်ကရုံးနေဝိလိစလိဘုံကြီးတွေပေါ့ဟုတ်လားဝိလိစလိကျင်းနေဒီလိုအဝတ်စားမဝတ်ဖက်နဲ့ဝိလိစလိဆိုတာကတကယ်ကိုမိမွေးတိုင်းဖမွေးတိုင်းနော်ဟိုအပေါ်ယုံအင်းကြီးလေးနေမဝတ်တာအပေါ်လုံကြီးလေးနေမဝတ်တာမဟုတ်ဘူးလုံးဝကိုမိမွေးတိုင်းဖမွေးတိုင်း original အဲ့ဒါကိုတက်ကရုံးအစီလကားခုခေတ်အခေါ်ဝါကတော့ဂျိန်းဘုံကြီးလို့ခေါ်တယ်ဗာဘုံကြီးတဲ့တယ်ဇီနာဆိုတဲ့စကလုံးကလာတာပါပဲဇီနာကနေဇီနာဇီနာကနေချင်းဆိုပြီးဖြစ်သွားတာဒါဘုရားလက်ထက်ကမှရှိတာမဟုတ်ခုလည်းရှိတာပဲဥစဉ်တော်အိန္ဒိယတော်တော်ကလည်းအဲ့ဒီဂျိန်းဘုန်းကြီးကြောင့်ဝင်လေ့လာခဲ့သေးတယ်ဂျိန်းဘုန်းကြီးတွေတော့မတွေ့ခဲ့ပါဘူးเนา ဓာတ်ပုံတွေပဲတွေ့ခဲ့တာပေါ့ဓာတ်ပုံတွေပဲဖူးခဲ့ရတာပေါ့ဟလာသူတို့ဂျိန်ဖုံဂျိန်ဖယားပုံကလည်းပဲဥစဉ်တို့မြတ်စွာဘုရားရဲ့ပုံတိုင်းတပုံစံနဲ့ထူထားတာဒါပေမဲ့ဒီရုပ်ထုတော်မှာတော့လေမမြင်ရဘူးပေါ့နော်အဲ့ဒါနဲ့ဥစဉ်တို့ဟိုဓမ္မစကြာတရားဟောတဲ့နေရာအနတ္တလက္ခဏာတို့ဟောတဲ့နေရာနဲ့ကပ်ပြီးတော့လည်းပဲသူတို့ဂျိန်ဖုံကြီးကြောင့်ကဆောက်ထားတာတခါပါရဏသီခင်ဃမြကံသွားပြီးတော့လေးလာတော့လည်းပဲခင်ဃမြကံကင်ကဒီဗာရာဏသီမှာလဲဂျိန်ဘုန်းကြီးတောင်းကရှိတယ်ဒါပေမဲ့ဥစဉ်တို့ကိုလိုက်ပို့တဲ့ဘုန်းကြီးကကြံတဲ့တခါတကမတိအာနာလို့ဆိုပြီးတော့ဥစဉ်ကိုခေါ်မသွားဘူးအဲ့ဒါဗာရာဏသီကပြန်လာမှပြောတယ်ဗာရာဏသီမှာလဲဂျိန်ဘုန်းကြီးတောင်းရှိတယ်စောစောကဘာလို့မပြောတော့ဘူးအဲ့ဒါဗာရာဏသီမြေကန်းနဘေးကအယောင်ဆိုင်လေးတွေပေါ့လေနိုင်ငံသားတွေကဒီမှာဓာတ်ပုံတွေဒီစက်ထူးမှာရောင်းကြတယ်လို့ပေါ့ပစ္စည်းလေးတွေဓာတ်ပုံတွေဒီအဲ့ဒါရောင်းကြဝယ်ကြတယ်ဥစဉ်ကလည်းအဲ့ဒီမှာဥစဉ်ကဥစဉ်ကိုလိုက်ပို့တဲ့ဥစဉ်ကဥစဉ်ကိုဥစဉ်နေရတယ်နော်လိုက်ပေါ်တဲ့ဘုန်းကြီးကဥစဉ်ကိုလက်လေးကုတ်ပြီးတော့ဥစဉ်နာတိကဥစဉ်နာတိကဒီဘက်လာတဲ့ဒီမှာဓာတ်ပုံရှိတယ်တဲ့။ဘာဓာတ်ပုံလဲဆိုတော့ပို့စကလေးတွေရောင်းနေတယ်။ဘာလဲဆိုတော့ကြည့်တော့ဂျင်းဘုန်းကြီးတွေအခါနာနဲ့စီတန်းလှည့်နေနေတဲ့ပုံ။လူတွေကလည်းပဲအဲ့ဒီဂျင်းဘုန်းကြီးတွေကိုပူဇော်ပသနေကြတာ။ဂျင်းဘုန်းကြီးတွေရဲ့ပစ္စည်းနဲ့လည်းဘူးလေးတုတ်ပြီးစုတွေတောင်းနေကြတာပေါ့။အဲ့ဒါဓာတ်ပုံလေးနှစ်ပုံဂျင်းဘုန်းကြီးတွေနဲ့ပတ်သက်တဲ့ပုံလေးနှစ်ပုံသွားတွေ့။အဲ့ဒါနဲ့ဗာပဲပြုတ်တော့ပေါ်လိုက်တယ်ဗျာ။ဘာသာရေးနဲ့ပတ်သက်တဲ့ကျင့်စဉ်မဆိုးဘူးလေ။အဲ့ဒီ post card လေးနှစ်ခုအမှတ်တရလေးနဲ့ဝယ်လာမလို့။အဲ့ဒါတခါကြီးဦးရှင်ဝင်းကပြောတယ်အရှင်ဘုရားတဲ့။အရှင်ဘုရားရဲ့အိန္ဒိယပြန်အမှတ်တရလက်ဆောင်ကလည်းငရုချက်ဝိဓိကြီးပဲတဲ့။တခါကြီးဦးရှင်ဝင်းကအရှင်ဘုရားရဲ့အိန္ဒိယပြန်အမှတ်တရလက်ဆောင်ကအမှတ်တရပစ္စည်းကလည်းငရုချက်ဝိဓိကြီးပဲလို့ပြောတာနဲ့ post card နှစ်ခုအသာလေးချထားခဲ့ရတယ်။ယူမလာလာလဲကောင်းပါတယ်နမောတီငရုတ်ချက်ဝိတ္တန်ကြီးပဲသွားထားမှမသိဘူးနော်ဟုတ်လားဘုရားစာဝတီကြားတဲ့ပြိကတ်သမုံကြားတဲ့ပဲသွားညံ့မှမသိဘူးယောက်ျားတို့အဲ့ဒီပို့စကကြည်ကြံလာကြည်ကြံတော့နောက်တစ်ခါအိန္ဒိယသားမှပဲဝယ်ခဲ့ရမယ်ဥရှင်ဝင်ပါပြောပြောအဲ့ဒါအဲ့ဒီငရုတ်ချက်ဝိဘုံကြီးတွေအဲ့လေမဟုတ်ပါဘူးဟုတ်လားဂျင်းဘုံကြီးတွေကိုဥက္ကတိသားတို့ကဥက္ကတိတို့ကကိုးကွယ်ကြတာဆိုတော့သူတို့မင်္ဂလာဆောင်ခန်းနာမှာမင်္ဂလာဆွမ်းကျွတဲ့အနေနဲ့ဂျင်းဘုံကြီးတွေပဲပြင်တာပေါ့အကောင်လုံးငရုတ်ချက်ဝိတန်လန်းလေးတွေနဲ့လာကြတာပေါ့ဟဲ့လားဂျင်းဘုံကြီးတန်ခါ900သူတို့လည်းပဲတန်ခါလို့ခေါ်တာအဲ့ဒါဂျင်းဘုံကြီးကရအိမ်ပင့်ဆွမ်းကပ်မင်္ဂလာဆွမ်းအဲ့ဒါဆွမ်းကျွေးပြီးတရားနာမဆွမ်းကပ်တဲ့ဝေယဥစ္စာတွေလုံးမဲ့တရားတွေဘာတွေနာမဲ့သူတို့ဂျင်းဘုံကြီးနဲ့ဂျင်းတရားဟောမှာပေါ့နော်ဒုလဲလိုက်နဲ့ခြံမထားနဲ့ဆိုတဲ့စိတ်လေးနဲ့ပြညာရှိလို့ဟောမလားမသိအဲ့ဒါဇူလသူပဒါကခန်းထဲမှာပဲနေတယ်ဒီဂျင်းဘုံကြီးတွေတော့ငါမကြတော့နိုင်ဘူးအရှက်မရှိတဲ့ကောင်းကြီးအရှက်မရှိတဲ့တတ္တဝါတွေအရှက်မရှိတဲ့လူတွေအဲ့တော့သူ့ကိုတင်းဆွဲခေါ်တယ်လားငါတို့ဘုန်းကြီးတွေကိုကတော့လဲဆိုတော့မကတော့နိုင်ဘူးဒီလိုအချက်မရှိတဲ့လူတွေကိုကျမလုံးဝမကတော့နိုင်ဘူးလုံးဝမဖူးတွေ့နိုင်ပါဘူးသူတို့ဟောတဲ့တရားလည်းမနာကျင်ပါဘူးဆိုတော့ယောက်ျားမတွေကစိတ်ဆိုးတယ်တို့ကိုယ်ကိုယ်တဲ့ဘုန်းကြီးတွေကိုများအချက်မရှိဘူးလေအချက်အကြောင်းမရှိဘူးလေပြောရမလားဆိုပြီးတော့အဲ့ဒါနဲ့ချက်ချင်းချင်းဘောကဆင်းဆိုပြီးတော့ယောက်ျားမတွေကနှင်းချတာဒါမဲ့ဆူလာသူပါဒရဲ့အဖေတွေကဆူလာသူပါဒမှာအပြစ်ရှိမရှိစစ်ဆေးဖို့အပြစ်ရှိရင်လည်းဆုံးမဖို့အပြစ်မရှိရင်လည်းမရှိတဲ့အကြောင်းလိုအပ်တယ်လို့တင်ပြဖို့တထေးရှိအောင်လည်းထည့်ပေးလိုက်တာအဲ့ဒါနဲ့သူ့ကိုနေကြတော့ဒီရှိအောင်ကိုပြောတော့သူ့မှာအပြစ်မရှိကြအောင်ပြေးသွားတော့ဥက္ကတိကြီးကိုပြန်ပြောကြတာပေါ့သူ့မှာဘာအပြစ်မှမရှိပါဘူးအိမ်ပေါ်ကနှင်းချလို့မရပါဘူးဆိုတော့နှင်းလို့လည်းမဖြစ်တော့ဘူးနေကတော့ငါတို့ကိုယ်ကတဲ့ဘုန်းကြီးတွေကိုအရှက်မရှိတဲ့ဘုန်းကြီးတွေလေးပါလေးနဲ့ပြောတယ်နေတော့ဘုန်းကြီးတွေကတော့ဘလို့ဘုန်းကြီးတွေလဲဆိုတော့အဲ့ဒီမှာဆူလာသူပါဒကဖျားရှိရဲ့တပည့်တန်ဃာရီရဲ့ဂုံကြီးပြောပြတာပေါ့မြတ်စွာဘုရားရှိတပည့်တန်ဃာယဟန်တော်ရီဟာကိုနှုတ်စိတ်ငြိမ့်သက်ကြပါれငြိမ့်ဤကြပါれကာယကံဝစီကံမနောကံကံသုံးပါးတန်ရှင်းစင်ကြယ်ကြပါれလောကရန်၈ပါးကြောင့်လုံးဝတုန်လှုပ်ခြင်းမရှိကြပါဘူးစသည်အပြင်ဖျားရှိတန်ဃာတော်ရီရဲ့ဂုံတော်တွေကိုပြောပြတော့ဥက္ကတိနဲ့တတိကတော့ယောက်ျားမတွေကဒါဖြင့်နေတော့ဘုန်းကြီးဒီအိမ်ပြင့်နိုင်မလားပြင့်နိုင်ပါれကဲဒါဖြင့်ကုချက်ချင်းပင်မနေ့ကကိုကြောက်အောင်ပင်ဥက္ကမျိုးကလည်းမိစ္ဆာဒိဋ္ဌိပါတာပဲမိစ္ဆာဒိဋ္ဌိအကျင့်ကိုပဲကိုးကွယ်ကြတာဆိုတော့ဘုရားမရှိသံဃာမရှိဘုရားရှိတဲ့တာဝတိနေကယူဇနာပေါင်း120ဝေးတယ်မယားရှိတဲ့ရင်မိုင်ပေါင်း960ဝေးတယ်အဲ့ဒါနဲ့သူကတော့သောတာပန်နဲ့ဖြစ်တယ်ယုံကြည်မှုအပြည့်ဝနဲ့တခါတည်းဆွမ်းနေချက်တော်တာပဲဘုရားမရှိတဲ့သံဃာ900ကပ်ဖို့ဆွမ်းနေချက်ဟင်းနေချက်ချက်ပြီးတော့တနည်းလုံးချက်ပြီးတော့ညနေ5နာရီညနေ6နာရီပေါ့လေခုလိုချိန်မှာပဲနေဝင်ရည်တရားမြတ်စွာဘုရားဟောတန်ဝတိမှာတရားဟောနေတဲ့အချိန်အိရှိဝရဏဘက်ထွက်ပြီးတော့မြတ်လေးပန်းရှိစုကိုကောင်းကင်ပေါ်ပြစ်ပြွတ်လိုက်တယ်။ဘုရားမရှိတဲ့တန်ဃာတော်900ဘုရားတပည့်တော်ရင်ဆွမ်းစားကြော့တော်မူပါ။ဒီမြတ်လေးပန်းရှိစုတီးပြင်းလင်ဘုရားတပည့်တော်မရဲ့ဆွမ်းစားပင့်လျှောက်တော်ပါပဲ။ဒီမြတ်လေးပန်းရှိစုကိုကြည့်ပြီးတော့ဘုရားတပည့်တော်မပင့်ဖိတ်ပါတယ်ဆိုတာသိတော်မူကြပါ။မြတ်လေးပန်းရှိစုကိုကောင်းကင်ပေါ်ကျင့်ပြွတ်လိုက်တယ်။စကတ်ဒုံးကြီးတွေထက်တာတယ်နော်။ အဲ့ဒီပညာလေးပိုင်းစစ်စုပ်ကတခါတည်းဟိုမိုင်မောင်းကွာ60ဝိရတိကိုတွားတာတွားပြီးတော့မြတ်စွာဘုရားတာဝတိမျိုးဈေးတော်မှာဟောနေတဲ့တရားဟောပလင်အချက်ကနည်းနည်းချက်မှာတွားပြီးတော့မြတ်လေးပိုင်းနည်းနည်းချက်တွားဖြစ်နေတာအဲ့ဒါနဲ့တရားဝဲလေးပြီးတော့နာရမေတ္တိကအရှင်ပြန်မလည်းပြန်ဖျားမှုရှိတဲ့တန်ခါ900တပည့်တော်တွေစွန့်စားကြတော်မူပါကိုခေတ်ကတော့စွန့်စားတဲ့ဝိညာဉ်ကလေးကကြုံမပင့်ပါဘူးမနေ့ပြန်မှစွန့်ကပ်မယ်ဆိုရင်ဒီနေ့တွားဖြစ်တာပါအဲ့ဒါနဲ့တပည့်တော်တွေစွန့်မနေ့ပြန်စွန့်စားကြပါဆိုတော့တခါကြီးငါမနေ့ပြန်တဲ့စွန့်စားတခုလက်ခံထားပြီးနေပြီအတပည့်တော်ရဲ့ရှိမှစွန့်စားပင့်တဲ့သူလည်းတယောက်မှမတွေ့ပါဘူးဘသူစွန့်စားမှလက်ခံလိုက်တာလဲသုလသုဘာဒရဲ့စွန့်စားကိုလက်ခံလိုက်တာဖယားကြီးစူလသူဘာသာကမိုင်မောင်960မှာရှိတာပါဘယ်တော့မှမလာပင့်လိုက်တာပါလေခုလေးနေမဲ့ပင့်သွားတာပဲဆိုပြီးတော့မှခုနကညလေးမန်းရှိစုပ်ကိုပြပြီးတော့ဒီညလေးမန်းရှိစုပ်ဟာ तू ဆွမ်းစားပင့်လိုက်တဲ့ညလေးမန်းနေပဲ तू ပင့်လိုက်တဲ့ तू ပို့လိုက်တဲ့ခိစ္စာတွေပဲဆိုတော့မှအောင်ဝစီကောင်းလိုက်တာဖယားတော့အဝေးကြီးကနေပြီးတော့ဒီကြောင်ဝင်လာရတယ်လို့ဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားရှင်ကငါဖယားနဲ့ယူဇနာပေါင်းများစွာယူဇနာပေါင်းရာထောင်ချီပြီးတော့ဝေးတဲ့နေရာမှာနေစမ်းပါစေတဲ့တန်တာပုဂ္ဂိုလ်သူတော်ကောင်းပုဂ္ဂိုလ်ဖြစ်မယ်ဆိုရင်ငါဖျားရဲ့အနီးနားမှာနေနေတာနဲ့အတူတူပါပဲငါဖျားရဲ့ဒူအောင်လာကပ်ပြီးတော့ငါဖျားရဲ့ဒူဘောသူ့လက်တင်ပြီးတော့နေနေပေမဲ့တန်တာပုဂ္ဂိုလ်မဟုတ်ဘူးသူတော်ကောင်းပုဂ္ဂိုလ်မဟုတ်ဘူးဆိုရင်တော့ငါဖျားနဲ့အနီးဝေးနေတာပါပဲဆိုပြီးတော့မှခုနဒူရီတန်တော်ပကတင်တိဆိုတဲ့ဂါထာလေးဟောလိုက်တာပါနော်အဲ့ဒီဂါထာလေးဟောပြီးရောတရားမင်းကလည်းဝင်ပါလာကြပြီသူကဟုတ်လားဗျသုလသုဝါဒပြင်းနေဆက်လည်းပြီးရောဝိတ္တုံနာသားကိုပြတ်တာ900ဖန်ဆင်းခိုင်းတယ်။အဲ့ဒါပြတ်တာ900ဖန်ဆင်းနောက်တနေ့ဆွမ်းသားကြောင်းမဲ့ချိန်လည်းရောဇေတဝန်ကြောင်းရှိအဲ့ဒီပြတ်တာ900ကောင်းငင်ဘုကနေကျူနေတယ်။ဖယားမှုရှိတဲ့တန်ဃာတွေကလည်းကောင်းငင်ခီးကိုတက်ပြီးတော့အဲ့ဒီပြတ်တာ900ဘုကနေစီးပြီးတော့လိုက်ပါသွားကြတယ်။လန်ခရူစာထက်မြန်မာတယ်။လန်ခရူစာထက်လည်းမကောင်းဘူးလား။လန်ခရူစာကလမ်းမော်ပဲမောင်းလို့ရတာဟိုကကောင်းငင်ဘုကနေမောင်းတာ။အဲ့ဒါဖျားမှုရှိတဲ့တန်ဃာတွေပြတ်တက်ကြီး900နဲ့တန်းစီပြီးကြွဘလောက်များပြညူစရာကောင်းတာလဲဘလောက်များကျက်တည်ရှိလိုက်တယ်လဲအဲ့ဒါနဲ့နေစွမ်းဖုံးမေးကနေလည်းရောက်ရောအုတ်ကမျိုးမှာအဲ့ဒီပြတ်တက်ကြီး900ကောင်းငင်ဘောကနေစီတန်းပြီးတော့ရက်ကောင်းငင်ဘောကနေရှင်မြတ်900ကလည်းကောင်းငင်ကြီးကနေအောက်ကိုတဖြည်းဖြည်းချင်းဆင်းသက်အုတ်ကတထည်ကြီးလေးလှုပ်လေးချီးပြီးတော့ကြီးညိုးနေတယ်ဒီလိုအထူးဆန်းတစ်ခါမှမတွေ့ဘူးဒီလိုတကူတော်တွေဘာမှတစ်ခါမှမဖူးဘူးတို့ကိုကိုွယ်တဲ့ငယ်ဦးကျွေးဘုံကြီးတွေနဲ့တော့တခြားစီဟုတ်လားတို့ကုတ်ကတဲ့ဂျင်းမုံကြီးတပေတင်အောင်တော့မခုန်နိုင်ဘူးဟိုကကောင်းကင်ကြီးကနေဇာနဲ့ကြွအဲ့ဒီမှာနေကြီးညွန်းလုံးလုံးအားရလုံးလုံးလေးခုနှစ်ရက်တိုင်တိုင်ဆွမ်းကတ်တယ်ငကိုကတစ်ရက်ပဲကကပ်ဖို့ရည်စူးထားတာခုနှစ်ရက်လုံးကပ်ကပ်ပြီးတော့မြတ်စွာဘုရားရှင်ကလည်းတထည်ကြီးနဲ့တထည်ကြီးနဲ့လည်းမကောက်ဘူးလေအားလုံးနဲ့တပ်ပယံဖြစ်မဲ့တရားဟောပြီးတယ်ဟောပြီးတော့မှဥက္ကတထည်ကြီးလည်းရတန်းမှစီးကပ်ဥက္ကမျိုးသူလူသားတွေကုသိုလ်တရားတူပါဖို့အတွက်ဆိုပြီးတော့အရှင်နိရုဒ္ဓကလည်းမြတ်စွာဘုရားကအဲ့ဒီမျိုးမှထားခဲ့တယ်အရှင်နိရုဒ္ဓကနေ့စဉ်မြို့သူလူသားတွေကိုတရားဓမ္မတွေဟောကြတော့တစ်မျိုးလုံးယရဏသုံးပါးကိုစီးကပ်တဲ့ပုဂ္ဂိုလ်တွေဖြစ်သွားကြတယ်တချို့လည်းပဲသောတာပန်သက္ကရာဂံအနာဂံစတဲ့အရိယာပုဂ္ဂိုလ်တွေဖြစ်သွားကြပါတယ်ဒါတော့တန်တပုဂ္ဂိုလ်ဆိုတာခုနဘယ်နှချက်ပြောခဲ့လဲ၃ချက်တန်တပုဂ္ဂိုလ်၃ချက်ပြီးအာတန္တပုဂ္ဂိုလ်လည်း၃ချက်ပြီးရမယ်ဒါပေမဲ့အာတန္တပုဂ္ဂိုလ်ရဲ့နေရာမှာလည်းပဲအင်္ဂါ၃ချက်ဖွင့်ပြထားသေးပါတယ်ဒိဋ္ဌဓမ္မိကဒိဋ္ဌဓမ္မိကဝိတ္တနာပရလောကဒိဋ္ဌဓမ္မဂရုကဝိတ္တနာပရလောကပစ္စုပန်ဘဝကိုပဲထည့်တွက်ပြီးတော့နောက်ဘဝဆိုတာကိုထည့်မတွက်တဲ့ပုဂ္ဂိုလ်ဟာလေအတန္တပုဂ္ဂိုလ်ပဲတဲ့တန္တပုဂ္ဂိုလ်လည်းသူ့ရဲ့ဆန့်ကျင်ဘက်ယူလို့ရတာပေါ့တချို့ကနောက်ဘဝကိုလည်းမြင်ရမှာမဟုတ်ကိုလည်းသိတာမဟုတ်ရှိတယ်မရှိဘူးမသေးကြဒီဘဝကောင်းရင်ပြီးရောဒီဘဝကြီးဝရင်ပြီးရောဒီဘဝချမ်းသာရင်ပြီးရောဆိုတဲ့စိတ်ဓာတ်မျိုးမွေးကြတယ်ပြီးရင်ပြီးပြီဆိုတဲ့အယူဆမျိုးလက်ကင်ထားတတ်ကြတယ်နောင်ဘကကိုမမမြင်ရတာမရှိဘူးလေကိုမမရောက်တဲ့ဘယ်လိုမြင်ရမှာလဲနော်အနာကနနောင်ဘကကိုသိနေတဲ့အဘိညာဉ်ရရင်တော့ကိုဘယ်ဘွားရောက်မလဲသိမှာပေါ့ဘယ်ဘွားကလာလဲလဲဆိုတာလေပုပ္ပညိဝတ္တအဘိညာဉ်ရရင်သိမှာပေါ့အခုယောဂီတို့ကတော့နောင်ဘရှိတယ်ဆိုတာယုံရဲ့လားဘာလို့ယုံတာလဲယုံခြင်းလို့ယုံတာပေါ့ဟုတ်လားတရားဓက္ခအာကောင်းတဲ့ပုဂ္ဂိုလ်ကြတော့လေအထူးတည်းလေအကြောင်းအကျိုးဘာညာမရှင်းကြလဲပဲတရားအာကောင်းလို့ရှိရင်သူ့လိုလိုကိုယုံတော့တာပဲဘာမှလည်းခက်ခဲတဲ့ကိစ္စမဟုတ်ပါဘူးဒီဘွားမှလူကြီးကြည့်လိုက်ဒီမျက်စီပဲဒီနှောင်းပဲဒီပါးစပ်ပဲဒီမျက်နှာဒီလက်ဒီခြေသဘောတဘာဝချင်းတူပါလက်ရကနေလူတွေတယောက်နဲ့တယောက်ချွတ်ချွတ်တူတယ်ဆိုတာမရှိဘူးလူတွေမျက်နှာအယုတ်အဆင်းကကွဲနေကြတယ်ပစ္စည်းရှိတာပစ္စည်းမဲ့တာဂုံရှိတာဂုံမဲ့တာအမျိုးမြတ်တာအမျိုးနှိမ့်တာစသဖြင့်လည်းပဲတယောက်နဲ့တယောက်မတူကြဘူးကွဲပြားနေကြတယ်အဲ့ဒီလိုလူတွေတယောက်နဲ့တယောက်အကျိုးပေးခြင်းမတူတာကြည်လိုက်ရုံနဲ့ကိုပဲအကြောင်းတွေမတူတာတော့ရှိခဲ့ပြီအကြောင်းတစ်ခုခုတော့ရှိခဲ့ပြီ အဲ့ဒီအကြောင်းကလည်းဒီဘဝမှာတော့ဘယ်သူမှမွေးကြတဲ့ကကိုကိုကိုလှအောင်ကိုကိုကိုချမ်းအောင်လည်းလုပ်လို့ရတာမဟုတ်တော့အတိတ်ဘဝတစ်ခုခုမှာအကြောင်းတရားတွေတော့ဖန်တီးခဲ့မှာပဲဒီအကြောင်းတရားတွေရဲ့မွေးဖွားရဘဝတစ်ခုဆိုတာရှိကိုရှိခဲ့ရမယ်ပစ္စုပန်မှာလူတွေတရားနဲ့တရားအကျိုးဝေးမတူတာကိုကြည့်ပြီးတော့အရင်ဘဝရှိတယ်ဆိုတာသိနိုင်ပါတယ်ပစ္စုပန်ဘဝကိုပဲတန်မိုးထားနောက်ဘဝမှာယုံမှုဆိုရင်ကုသိုလ်ကောင်းမှုတွေလည်းမလုပ်ဖြစ်တော့ဘူးလုပ်နေလည်းဘာထူးမှာလဲအကုသိုလ်တွေလည်းမရှောင်ဖြစ်တော့ဘူးဒီဘဝခံစားရရင်ပြီးရောအဲ့ဒီလိုနဲ့ကုသိုလ်တရားတွေနဲ့ပါအကုသိုလ်တရားတွေတူွားပြီးတော့သိလို့ရှိရင်အပယ်လေးပါရောက်မှာပါပဲအဲ့ဒီလိုပစ္စုပန်ဘဝပဲထည့်တက်ပြီးတော့နောက်ဘဝထည့်မတက်တဲ့ပုဂ္ဂိုလ်ကလည်းအတ္တတံပုဂ္ဂိုလ်ဖျားနေဝေးနေတဲ့ပုဂ္ဂိုလ်ပါပဲအာမိတဂရုကကာမစည်းစိမ်ကိုပဲအလေးထားပြီးတော့တရားဓမ္မကိုအလေးမထားတဲ့ပုဂ္ဂိုလ်ဟာလည်းဖျားနေဝေးတဲ့ပုဂ္ဂိုလ်ပါပဲတစ်ဖက်မြင်ပုဂ္ဂိုလ်ပေါ့မြတ်စွာဘုရားရှင်ကနှစ်ဖက်မြင်ပုဂ္ဂိုလ်တစ်ဖက်မြင်ပုဂ္ဂိုလ်စုံလုံးကံပုဂ္ဂိုလ်ဆိုပြီးတော့ဟောထားတယ်။လောကီစည်းဝါလည်းရှာတတ်တယ်လောကုတ္တရာစည်းဝါလည်းရှာတတ်တယ်ဆိုရင်နှစ်ဖက်မြင်ပုဂ္ဂိုလ်လောကီစည်းဝါပဲရှာတတ်ပြီးတော့လောကုတ္တရာစည်းဝါမရှာတတ်ရင်တစ်ဖက်မြင်ပုဂ္ဂိုလ်လောကီစည်းဝါလည်းမရှာတတ်လောကုတ္တရာစည်းဝါလည်းမရှာတတ်ဆိုရင်တော့စုံလုံးကံပုဂ္ဂိုလ်တဲ့အဲ့ဒီလိုလောကီစည်းဝါတစ်ခုလောကီစည်းဝါရဲ့မျက်စိတစ်ခုပဲရှိတဲ့ပုဂ္ဂိုလ်လောကီစည်းစိမ်တွေပြည့်စုံအောင်ပဲကြိုးစားတတ်တဲ့ပုဂ္ဂိုလ်ဟာလည်းအတ္တတပုဂ္ဂိုလ်ပဲဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ပါပဲဇီဝိကထာယပပစီတာယဟန်ပြူတာတန်မြတ်လွတ်ချင်လို့ပြူတာမဟုတ်ဘဲနဲ့အတမွေးဝမ်းကြောင်းချောင်းလေခြင်းလို့အနေချောင်းအစားချောင်းခြင်းလို့ယဟန်ပြူတဲ့ပုဂ္ဂိုလ်ဟာလည်းဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ပါပဲအစားချောင်းခြင်းလို့အစားကောင်းတကောင်းစားခြင်းလို့ယဟန်ပြူတဲ့ပုဂ္ဂိုလ်ကြတော့ပရိယလို့ပฏิပတ်လို့လည်းအာမထုဖြစ်တော်မူပေါ့အဲ့ဒါဆိုရင်ဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ပါပဲဒါကယဟန်အနေနဲ့ပြောတာလူအနေနဲ့ဆိုလေတရားဘာဝနာလို့ဒီအာထုတယ်ပပစိတာဆိုတာကိလေသာတွေကိုမောင်းထုတ်တဲ့ပုဂ္ဂိုလ်ကိလေသာတွေကိုစိတ်ကနေနှင်ထုတ်နေတဲ့ပုဂ္ဂိုလ်ကိုပပစိတာခေါ်တာပဲယောဂီဆိုတာလည်းပပစိတာပဲလောကီကြည်ဝါခြင်းလို့ခြံသာခြင်းလို့လူဝင်ဆန္ဒလေးပြည့်ဝခြင်းလို့လုပ်ငန်းဆောင်တာလေးအောင်မြင်ခြင်းလို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအားထုတ်နေတယ်ဆိုရင်သူလည်းအတ္တတဖြစ်သွားမှာပဲဘုရားနဲ့ဝေးမှာပါပဲ။ဒါကြောင့်အတ္တတပုဂ္ဂိုလ်ရဲ့ရည်ချက်လေးပြန်မှန်ထားလိုက်တော့ပိဿုပံတဘောတည်းပဲမကြည့်ဘူး။တန်မြာတိအဝေးကိုမျှော်ကြည့်တယ်။မျက်မွေးတစ်စုံမကြည့်ဘူးမျက်စိတစ်စုံကြည့်တယ်။နောက်လောကီစည်းစိမ်လောက်ပဲအလေးနဲ့မထားဘူးတရားဓမ္မကိုလည်းအလေးနဲ့ထားတယ်နှစ်ဖက်မြင်မျက်စိရှိတယ်။အတ္တမေဝဉာဏ်ချောင်းလေခြင်းလို့ယဟန်ပြူတာမျိုးမဟုတ်ဘူး။လောကီစီဝါယီကြီးပါရွတဲ့တရားလို့အာထုတာမဟုတ်ဘူး။ကုသိုလ်ကောင်းမှုပြူတာမဟုတ်ဘူး။အဲ့ဒါဆိုရင်တန်တာပုဂ္ဂိုလ်ဖះနဲ့နေတယ်။အဲ့ဒါရဲ့ဆင့်ကျင်မဲ့ဆိုရင်တော့အတ္တလာပုဂ္ဂိုလ်ဖះနဲ့ဝေးပါတယ်။တရားနာပိဋကများအားလုံးဖះနဲ့နေဝေးပြီမဲ့အဝေးနေပုဂ္ဂိုလ်မဖြစ်အောင်ကြိုးစားအာထုနိုင်ကြပါစေ။ကြိုးစားအာထုနိုင်ကြတဲ့အတိုင်းလေးပဲတတိပဌံဝိပဿနာဉာဏ်ဉာဏ်ဉာဏ်ဆင့်တက်မဉာဏ်ဖွဉာဏ်ဉာဏ်ဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နေမျက်မှောက်ပြုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဥစဉ်တို့ရဲ့တရားကိုညီကုန်ချုပ်ပါတော့မယ်အပ္ပမဒေနတံပါတိထာအပ္ပမဒေနမမိမလဲရောမပေါ့မဆပြင်းပြထက်သန်မှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း